Ouais, c'est dans le programme qui est là. Ouais, il m'a donné le 100 euros. Mais on s'y est mal. Il y a autre de coup. T'en y a gagné. Very strong of me on here. Generally, don't let the bomb on my finger, me loving for you. On your left bomb, my little bing, my little meaning a door upon my single, Catal. Catal, a door, you got change of me for you, not any genuine and she will never off. Malone love. No? Malone love, I think under a young bogo guy, she doesn't be the boy, but a Malone love who you are, me, no? Then And they're gonna have only the Joma Bovido, the Bobbox, no? Sadama Iman Gumatan and Bowie do come in, not take up being in up. Dawara Hogadin, nobody done in the Galambi, at the Noruba Gaya, I was the Dawa. Your Iman the main guy in Tadabova, Krabo, Yambatawi Dadu. We know the Tangra with a madre. ตําเนนันตุงยา 40เนี่ยชอบมาพูดสู่ทาบะเนาะบาပြောเลยตะตมาโชจอีมังกมันทันน่ะอีดกมันทันอัญญีโกบาเวนตุกามินะบ่เมอัธุโลตอติขะปิญญะนะเทมเยตะญัญปัญญาชีโตโยกาวัสระยะหันโตติตาวะเจอุสวาระหอกะเตนะสิญญะอะยะโตเชิงกะเลยะ ပတိသန္တိနေနတပါတိတိကိအောင်မွေလျောခြင်းဖြင့်သကလံပိအတ္တနောရူပကာယအလုံးစုံသောမိမိရူပကာယကိုအဟုတ်စ်တဝါညံဖြင့်ဆင်ញွေဘယ်မှာဆင်ញရပါလဲသကလံပိအတ္တနောရူပကာယအလုံးစုံသောမိမိရူပကာယတစ်ခုလုံးကိုဆင်ញမယ်တနည်းအားနဲ့ရှိလို့မလုံလောက်ဘူးနော် ဒီကျမ်းမှာတပည့်ဒီကစီရောကနည်းနည်းလေးဖြတ်ပြီးတော့ရှင်းထားတယ်နော်ဝိသုဒ္ဓိမေမဟာဒီကပထမအတွဲသံမြတ်ထာ၄၃၀နဲ့၃ပါးသကလံမိအတ္တနောရူပကာယဩဇေတဝတိဥဒ္ဒံပါဒဒလအတောဖိသမတ္တကပိရိယံတသပရိယံတန်သဗ္ဗံမိအတ္တနောကရဇကာယံဓာတုဝတိနာမနတိကရွန်တော်ယသမသတုမဘူဒီကိုအယံကာယော ธรรมอดิมตมิงกายะปะระวิฑาตุอภัตตาตุติโสฑาตุวะโยฑาตุติตตุมหาภูตวะเตนะตมนะหริฑวะติอัตโธหันตุกะติโรป่วยตาบาပြောเลยนกลัมปิอัตตโนรูปกายะอวสุตวะติมิมิอีรูปกายะตะคุลงโกญัญภิสิญญิยั่วภูติกาปาฑาตะลาชีวะมะองค์กันอะเถติโสสัมยะโตไตอัง ဒေါဩဖြစ်သောခြေဘောဖပိတမတကအထက်ဖြစ်တဲ့ဆံပြတ်တို့တိုင်အောင်ပိရိယအလံဖီလကဏအဖြစ်တစပရိယတအေလိုအေဘာလင်းအဆုံးပိုင်းကြရှိသောသဗ္ဗံမိအတ္တနောကရဇကာယအလုံးစုံသောမိမိဤကရဇကာယကိုဓာတုဝတိနာတည်းအစွန်းဖြစ်မနာတိကရွန်တော်နှလုံးသွင်းရှုပွားလျက် အလုံးစုံသောရူပကာယကိုဆင်းရဲမှာဆိုတာနဲ့ပတ်သက်လို့အလုံးစုံဆိုတာကဘလောက်ဆိုတာကိုသူကခွဲခြားပြတယ်။အောက်ခြေဘွားကနေအထက်ဆံပြတဲ့အောင်အထက်ဆံပြကနေအောက်ခြေဘွားတိုင်အောင်ဖီလာကဏအဖြစ်အည်သူအည်ဘအဆုံးအပိုင်းချရှိနေတဲ့ရူပကာယတစ်ခုလုံးကိုနော်မိမိရဲ့ကရဇကာယအမိယနေတဲ့ရူပကာယတစ်ခုလုံးကိုဓာတ်ဤအစွန်းဖြင့်နှလုံးသွင်းမှာ ဒီတော့တဏှာရဲ့ရှိုံနဲ့လုံလောက်သလားမလုံလောက်ဘူးနော်ဒီချက်ကလေးမှတ်ထားခဲ့ကောင်းပြီယသမအကျဉ်းအကြောင်းကြောင့်သတ္တမဟာဗုဒ္ဓီသောမဟာဗုဒ္ဓကြီးလေးပါရှိသောအယံကာယဤရူပကာယတိဟောတိဖြစ်တတ္တမထို့ကြောင့်အာတိအယံရူပကာယဤရူပကာယတိကယသမအကျဉ်းအကြောင်းကြောင့်သတ္တမဟာဗုဒ္ဓီသောမဟာဗုဒ္ဓကြီးလေးပါရှိသည်တတ္တမထို့ကြောင့် ဣမသမေင္ကာယေဣရူပကာယနံပထဝီဓာတုပထဝီဓာတိအာဘောဓာတုအာဘောဓာတိတေသောဓာတုတေသောဓာတိဝါယောဓာတုဝါယောဓာတိအဋ္ဌိတိရှိ၏ဟူ၍သတုမဟာဗုဒ္ဓဝတ္တေန မဟာဗုဒ္ဓကြီးလေးပါးဤအစွမ်းဖြင့်တမနာဟရိတဝဉာဏ်ဖြင့်ဆောင်၍ဤဒီအတော်ဤကဆိုလိုရင်းအနတ်သဘောတည်းခန္ဓာအိမ်ကြီးကမဟာဗုဒ္ဓလေးပါးရှိတဲ့ခန္ဓာအိမ်ဖြစ်နေခြင်းကြောင့်ဤခန္ဓာအိမ်အတွင်းမှာပထဝီဓာတ်ရှိတယ်အာဘောဓာတ်ရှိတယ်ဒီဇောဓာတ်ရှိတယ်ဝါယောဓာတ်ရှိတယ်ဆိုပြီးတော့မဟာဗုဒ္ဓကြီးလေးပါးရဲ့အစွမ်းဖြင့်ဉာဏ်နဲ့ဆောင်ယူပြီးတော့ဓာတ်ရဲ့အစွမ်းဖြင့်နှလုံးသွင်းရှင်းပွားပါလို့ဒီလိုညွှန်ကြားထားတယ်နော်အဲ့ဒီညွှန်ကြားချက်အရပေါ့မိမိတို့ကဝမ်းပိုင်စိတ်တန်ရင်လည်းဝမ်းပိုင်ဖောင်းသွားအောင်ပိန်သွားအောင်တွန်းနေတဲ့စွမ်းအားကိုလှမ်းရှုလို့ရပါတယ်။အဲဒီတွန်းအားကိုမြင်လို့ရှိရင်အဲ့ဒီမှာစိတ်ငြိမ်းအောင်တော့ပထမဖြစ်တာထင်ရတယ်။စိတ်ကလေးတော်တော်ငြိမ်းလာလို့တွန်းအားကထင်ရှားလာပြီဆိုရင်အပေါ်ဘက်ကျရင်အပေါ်ဘက်ကနေစပြီးအသားကြအယိုးကြအရေကြအကျောကြဆက်ပြီးဖြန့်ကြည့်။အောက်ဘက်ကျရင်လည်းအောက်ဘက်ကနေစပြီးတော့အသားကြအယိုးကြအရေကြအကျောကြဆက်ပြီးဖြန့်ကြည့်။လူရင်းကတော့ခြေဆုံးခေါင်းဆုံးတစ်ခုလုံးမှာအသားကြအယိုးကြအရေကြဆက်ပြီးတော့ဒီဓာတ်ကိုမြင်အောင်ရှုရမယ်။ဆိုတော့တွန်းအပ်တဲ့ခုနော်။အဲဒီတွန်းနေတဲ့အားကဘယ်နေရာကြည့်ကြည့်တွန်းနေတဲ့သဘောတွေကိုဉာဏ်နဲ့မှမြင်ပြီးရှုလို့အားရပြီးပြင်လက်ပြီးဆိုရင်ပေါ့နော်။နောက်တစ်ခုတွန်းနေ။မာတဲ့သဘောပထဝီကိုပြောင်းနေ။ဒီလိုဆိုရင်ဘုရားရှင်ကဟောထားတာကပထဝီအာဘောပိဇောဝါယောဓလေးပါအစဉ်တိုင်းဟောထားတယ်ဟောထားပါလေနဲ့ဘာကြောင့်ဒီဝါယောဓာတ်တွန်းတဲ့အာကနေစသသင်ပေးနေရကြလေလို့မင်းရင်တော့လောကဥပမာတစ်ခုအနေနဲ့ပြောရင်ဒီ33လုံးမှာကာတိခါခွေးကစတာမှန်တယ်ဒါပေမဲ့ဒီကလေးကဝါလုံးကစပြီးသင်ပေးမှသဘောပေါက်မှဆိုရင်တော့သူ့ကိုဝါလုံးတန်းကနေစပြီးအရင်သင်ပေးရဝါလုံးနဲ့ကျင့်ရသွားပြီဆိုလို့ရှိရင်လည်းနောက်တစ်ခါဘာလို့ ਆ လဲ။ကာယခါခွေရနေစပြီတစ်ခါပြန်ပြီးသင်ရတာ။ဒီတိုင်းပဲ။ဓာတ်တွေထဲမှာဒီတွန်းနေတဲ့သွားလေးကရှုနေတဲ့ယောဂီရဲ့ဉာဏ်မှသင်လွယ်မြင်လဲတာလည်းအကြောင်းတစ်ခုပါတယ်။ဒီတွန်းတဲ့သွားအသည်တခြားတခြားဓာတ်တွေသင်္ဆာရေးအတွက်လည်းသူကတော်တော်လေးအထောက်အကူပြုပေးနေတယ်။ယောနာနဲ့တွဲရှုလိုက်ရင်မပေါ်သေးတဲ့ဓာတ်တွေတော့မှများသောအားဖြင့်ပေါ်ပေါ်ပြီးလာတတ်တယ်။ဒါကြောင့်ဒီတွန်းတာလေးကိုအရင်စပြီးသင်ပေးခြင်းဖြစ်ပါတယ်။နောက်တော့ဘုရားဟောဒေသနာတော်အတိုင်းပြန်ပြီးတော့အစဉ်အတိုင်းရှိပါမှာဖြစ်တယ်နော်။အဲဒီတွန်းတဲ့သဘောလေးကိုရှုလိုက်တဲ့အချိန်ခါမှာခန္ဓာအိမ်တစ်ခုလုံးတွေ့ပြီဆိုလို့ရှိရင်တော့မာမှုထင်ရှားရတဏှာကဆက်ပြီးမာတဲ့သဘောတစ်ခုလုံးရှုခံတယ်။ဘာနှစ်ခုဖြစ်ပြီးမာတယ်။အယောအယောချင်းထိထားကြည့်မာတယ်။မာတဲ့တဏှာကိုလက်နဲ့ထိထားကြည့်မာတဲ့သဘောဘယ်နေရာမှာမဆိုရှုလို့ရတယ်နော်။သောတော့ဒီမာနေသဘောကိုရှုတော်မဲ့ယောဂီဒီခန္ဓာကိုယ်ကိုခတ်တောက်တော့တင်းတင်းလေးထားဖို့စိတ်ကိုခတ်တင်းတင်းလေးထားဖို့လိုတယ်နော်မာမုတ်ထင်ရှားရတဏှာကစပြီးမာနေသဘောကိုတစ်ခုလုံးရှုလိုက်တဲ့အခါတစ်ခုလုံးအလွန်ထင်ရှားသွားပြီးကျင့်တတ်ပြီဆိုရင်တော့တွန်းတာလေးပြန်ရှုအကြေးမာမုတ်သဘောကမထင်မရှားဖြစ်နေသေးတယ်ဆိုရင်လည်းတွန်းတာကိုပြန်ရှုကြည့်မဖြစ်လို့လဲရိုင်းနေတဲ့ဆင်းကောင်ကိုဖမ်းနေတဲ့ဆိုရင်မြင်တဲ့ဆင်းလေးနဲ့ချော့ပြီးဖမ်းရင်ဖမ်းရတာနည်းနည်းလေးလွယ်လာတယ်။ဒီပုံစံအတိုင်းမှမရတဲ့တက်ကိုရတဲ့တက်နဲ့တွဲရှုရင်တက်တွေကပို့ပြီးတော့ထင်ရှားလာတတ်တယ်။ရသွားတတ်တယ်နော်။ဒါကြောင့်မာမှုမထင်မရှားဖြစ်နေရင်လည်းတွန်းတာလေးနဲ့ပြန်တွဲရှု။မာမှုကထင်ရှားပြီဆိုလို့ရှိရင်လည်းတစ်ခုလုံးပြတ်နေပြီ၊ကျင်တော့ပြီဆိုတွန်းတာတစ်ခါပြန်ရှု။တွန်းတာတစ်ခုလုံးပြတ်ရင်ဘာရာတစ်ခါပြန်ရှု။အဲ့ဒီလိုထပ်ခါတက်ခါရှုရတယ်။တက္ကတက္ကဒီလိုရှိလိုက်ရင်ဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းနဲ့ရွရွရွရွနဲ့ထူးပိမ့်ပြီးကျန်းလာတဲ့သဘောကြီးပေါ်လာတတ်တယ်။ဒုဏ္ဏနဲ့မာရတက္ကတက္ကရှိလို့မှကျန်းတဲ့သဘောကမထင်မရှားဖြစ်နေသေးတယ်ဆိုရင်တော့ထိုယောဂီသူတော်ကောင်းကဘာလုပ်ရမလဲ။ကျန်းတဲ့မှုသင်ရှားတဲ့တဏှာကနေစပြီးကျန်းတဲ့သဘောလေးချုပ်ကြည့်ရတယ်။အဘောအန္တထိတ်ကလေးကိုရှားလေးနဲ့ပုတ်ကြည့်ကျန်းနေတယ်လုံကြီးလေးကိုလက်ခုံလေးနဲ့အသားလေးပုတ်ကြည့်ကျန်းနေတယ်နော်ကျန်းတဲ့မှုသင်ရှားရတဏှာပေါ့ဘယ်နေရာကမဆိုရှုနိုင်ပါတယ်နော်ဘောနှစ်ခုဖိထားကြည့်တယ်မာတယ်အဲ့ဒီရှုခွင့်နဲ့ပတ်သက်ပြီးတော့တချို့ကအလိုမရှိတဲ့ပုဂ္ဂိုလ်များကတော့ဘာပြောလဲသူတို့တရားတွေကအန်တိတရားတွေဟောဖြစ်လား နားမလဲတော့လေသူကပြောကြပြန်တယ်ဒီမှာရှုတာကအံကျိတာကိုရှုနေတာမဟုတ်ဘူးဘာနဲ့ကုသီးမှုသင်စားတဲ့နေရာကမာမှုသဘောကိုသာရှုတာဒီဇက်ကိုရှုတာသို့တော့ဒီလောက်ကပဲဟောခဲ့ပြီးဖြစ်ပါတယ်အသိဒေပိတေခာယိတေသာယိတေသမ္ပဇာနာဂါရီဟောတိအသိတေစာယတပိတေသောက်ရတဲ့ခာယိတေခဲရ၌သာယိတေလျှက်ရ၌သမ္ပဇာနာဂါရီသမ္ပဇဉ်ဉာဏ်ဖြင့်ပြုလေရှိသည်ဟောတိဖြစ်၏စာရင်လည်းသမ္ပဇဉ်ဉာဏ်လေးနဲ့ပြုပါပြုပြီးတော့စားပါနောက်ရင်လည်းသမ္ပဇဉ်ဉာဏ်နဲ့တော့ပါခဲရင်လည်းသံမဇင်းညာနဲ့ခဲပါလျှက်ရင်လည်းသံမဇင်းညာနဲ့ပဲလျှက်ပါလို့ခင်ဗျားခင်ဗျားကြားခဲ့စားပြီးပုံကိုတယောက်မဝါပဲနဲ့စားလို့ရပါမလားဝါပြီဆိုရင်တော့အံမကြိတ်ရဘူးလားဒါဖြင့်ဒီပုံကိုအံကြိတ်တရားတွေအထုတ်နေတယ်လို့ပြောလို့ဖြစ်ပါမလားမဖြစ်ဘူးဟုတ်တယ်ဟုတ်လားစားရင်ဘာကိုရှုမှလဲခန္ဓာ၅ပါးပြောခဲ့ပြီးပြီနော်မိမိတို့ကခန္ဓာ၅ပါးကိုရှုမှာပဲ။သာနေတဲ့အခိုက်အတန့်မှာဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးကိုရှုမှာ။ဒါကဒီခန္ဓာ၅ပါးကိုပုံစံမှန်ရှုတယ်ရင်လည်းစိုင်းရင်းလည်းမခုနိဗ္ဗာန်ဆိုင်သွားနိုင်ပါရဲ့။ဆိုင်တဲ့ထုံးနေလည်းရှိပါလေနော်။တချိန်မှာယဟန်တော်တပါးနာပြီယိုနေတဲ့နာမပြီးတဲ့နေတဲ့နာကြိုက်တဲ့ယောဂဝေဒနာတက်ခုသောကနေတဲ့နာကြိုက်တဲ့ဝေဒနာဒဏ်ချက်ကပြင်းထန်တဲ့အတွက်တရားဘာဝနာအထောက်အရာပုံစံမကျဖြစ်နေတယ်။ဒီနေ့မြတ်စွာဘုရားလောကကိုကြည့်ရှုဆင်ခြင်တော်မူလိုက်တဲ့အချိန်ခါမှာဒီယဟန်တော်လေးဘုရားရှင်ရဲ့ဉာဏ်တော်ကိုဉာဏ်ထက်မှလာပြီးပေါ်နေတယ်။မြတ်စွာဘုရားကဒီယဟန်တော်ကိုဆက်ပြီးဆင်ခြင်ကြည့်လိုက်တော့အကြောင်းဆုံးနားလည်တာနဲ့ယဟန်တော်ကိုခေါ်ပြီးတော့စေတယဟန်ဒီနေ့မင်္ဂရလက်တော်ဘက်ကိုသင်္ချေသာဆုံးကကြွပြီးတော့လို့ခိုင်းလိုက်မင်္ဂရလက်တော်ဘက်ကိုဆုံးကဘာဖြစ်လို့တပည့်တော်ကိုအရှင်ဘုရားကအကြွခိုင်းရတယ်လို့ပြန်လှန်ပြီးမေးနေဖို့မလိုဘုရားရှင်အံပေါ်၌ချွန်းချက်မရှိယုံကြည်ဖို့ရှိထားပြီးတဲ့တော်ကောင်းကြီးဖြစ်ကြအကြောင်းကိစ္စအထွေအထူးရှိလို့သာလျှင်ဘုရားရှင်ကငါ့ကိုခန့်စီတော်မူတယ်လို့ဒီလိုယုံကြည်ချက်ရှိဆိုအကြောင်းကိစ္စအထွေအထူးဟူသည်မှလည်းတရားကိစ္စသာဖြစ်ရမယ်ဆိုတော့လည်းသဘောပေါက်ပြီးဖြစ်တယ်။ဒါကြောင့်ဘုရားရှင်ရဲ့မိကြတော်မူချက်ကိုဥထေရပန်းခင်ပြီးတော့မဂ္ဂရလက်တော်ကိုဆွမ်းခံနှင်ခဲ့တယ်။ထေကတူကလည်းလက်ထွေးတန်းလန်းပါအခုလိုမိုးရင်းနဲ့တူပါတယ်နော်။လေမစလုံးလေးတွေရတာနဲ့သူစားဖို့ဆိုပြီးချက်ပြုတ်ပြီးထားတယ်ချက်ပြုတ်ပြီးအရှင်နဲ့ဖြစ်တဲ့အခါဆင်းပြီးလက်ထွန်နေတော့ကြီးရန်တော်တပတ်ဆွမ်းခံကြွလာတာမြင်တော့စကားကအစင်းသားတယ်တခါတရံကမှလှူပဝန်းသူမရှိဘူးအလှူခံပုဂ္ဂိုလ်ကစိုက်လာတယ်မလှူလိုက်ရဘူးတခါတရံမှလှူပဝန်းသူကရှိတယ်အလှူခံပုဂ္ဂိုလ်ကမဆက်ရောက်လာဘူးမလှူရဖြစ်တယ်ဒီနေ့တော့ငါမှလှူပဝန်းသူလည်းသင်ချင်ရှိနေတယ်အလုကံပုဂ္ဂိုလ်ကလည်းဆက်ရောက်လာပြီဖြစ်တယ်။ဒါကြောင့်ငါတို့ဒီနေ့လှူမယ်ဆိုပြီးတော့သံဃာကြောက်လာတဲ့ကိုရောကိုလေတဲ့အပေါ်ပင့်တင်ပင့်တင်ပြီးတော့အဲ့ဒီလေဗဇွန်ဟင်းနဲ့ဆွန်းနေပင်ချံကတ်လိုက်ပါလား။ကတ်လိုက်တော့လေကိုရောကဒီလေဗဇွန်ဟင်းနဲ့ဆွန်းကိုဖုံးပြီးတော့မူပါတယ်။သို့တော့ဒီနေရာမှာမေးစရာတစ်ခုတော့ပေါ်လာတယ်။ဒီလေဗဇွန်ကလေသမားယောက်ျားရှာဖွေလို့ရရှိတဲ့ပြင်းစီဖြစ်နေတဲ့အတွက်ဟန်တော်များမှာအပ်ပါမလားလို့ဒီလိုတော့မေးစရာရှိတယ်။လေရမရဲ့စိတ်ထဲမှာမူလကယဟန်တော်အတွက်ဆိုတဲ့ဥတီချက်နဲ့သူကရှားဖွေထားသည်မဟုတ်ဘူး။မိမိသားဖို့တော့ဖို့ဆိုတဲ့ဥတီချက်ဖြင့်စီမံချက်ပြုတ်ထားခြင်းသာဖြစ်တယ်။အလူကံပုဂ္ဂိုလ်ကဘွားကနေပေါ်လာတဲ့အချိန်ကကြာမှာသရတရားဖြစ်ပြီးတော့ဒီလူဘဝသို့ကိုလှူခြင်းဖြစ်တဲ့အတွက်ယဟန်တော်မှာဘာမှမီးဆွန်းစရာအပြင်မရှိဘူးနော်။ဒီလေဗဇွန်ဟင်းနဲ့သံကိုဖုံးပေးလိုက်တော့ဘာဖြစ်လာလဲ။နားထဲမှာရှိနေတဲ့ပြီးရင်ပေါက်ပြီးတော့ယူစီးပြီးကျသွား။ကြိုက်နေတဲ့နားကယောဂတက်တာသွားတယ်။ထိုးချင်းခါကျတော့မှငါ့အတွက်အခွင့်ကောင်းရနေပြီဆိုပြီးတော့သံသာရင်ချင်းဝိပဿနာဘာဝနာကမ္မဋ္ဌာန်းကြီးစီးပြန်တော့မူလိုက်တာ။သ သံသန်နေတော့မှာပဲသတ္တဗတ္တိမညာပုညာဆိုက်သွားရင်ဆိုတဲ့ထုံးတစ်ခုရှိနော်ဒါကြောင့်ဒီသတ္တဗတ္တိမညာပုညာဆိုက်တော့အောင်ဒီယဟန်တော်ကမလုပ်ကြလိုက်လို့မေးတော့ဝိပဿနာဘာဝနာကမ္မထံကိုကြည့်ပြန်ဝိပဿနာဆိုတာကခဏခဏပြောနေတဲ့အတိုင်းယုတ်တရားနံတရားအကြောင်းတရားအကျိုးတရားလို့ခေါ်ဆိုအပ်တဲ့သင်္ခါရတရားတွေကိုသာလျှင်အနိစ္စဒုက္ခအနတ္တလက္ခဏာရေသုံးသံတလက်စီတင်ပြီးရှုပွားသုံးသံနေတဲ့လုံငန်းကွင်းကိုသာလျှင်ဝိပဿနာလို့ခေါ်တာ။ဒါဒီကောကစားနေတဲ့အချိန်ကမှဖြစ်ပေါ်တဲ့ခန္ဓာငါးပါးယုံတရားနံတရားတွေကိုသိနေတဲ့ကြာသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရေသုံးသံတင်ကရှုပွားသုံးသံတော်မူသည့်အတွက်သောတာပတ္တိမဉ္ဇဉ်ဘုံဉ္ဇဉ်ကိုသိခဲ့။ဒါကြောင့်စားတတ်ရင်လည်းမဖြစ်နိဗ္ဗာန်မရဘူးလား။ရတယ်။အဲ့ဒီစားနေလို့မှဒီဝိပဿနာရှုနေတဲ့ကိုရောကဒီကိုရောဟာအန်တီတရားတွေပွားနေတယ်လို့သောပြီးဆွဆွလို့ဖြစ်ပါမလားမဖြစ်ဘူးနော်ကိုလည်းဒီတိုင်းပဲမာမုတ်သင်္ချာရတဏှာကစပြီးတော့မာတဲ့ဘောကိုရှုနေခြင်းသာဖြစ်တယ်ဘယ်နေရာမှာသင်္ချာလဲကြင်ကြင်နေရရှုခင်ဒီမှာနဲ့ကြမ်းနေတဲ့နေရာကမာမုတ်သင်္ချာရရှုခင်ခြေတော့ခြေတော့ချင်းဖြီးထားတဲ့နေရာဒီမှာမာမုတ်သင်္ချာရသင်္ချာတဲ့နေရာကစရှုနိုင်တယ်။သို့သော်တဏှာနဲ့ရှိုံနဲ့တော့မလုံလောက်ဘူး။ရူပကာယတစ်ခုလုံးမှာဘယ်နေရာကြည့်လိုက်ကြည့်လိုက်ဒီမာနေတဲ့ပထဝီဓာတ်သင်္ချာရှိနေတာကိုတော့မြင်အောင်ကြည့်ဖို့လုံနေတယ်နော်။ကျန်းနေတဲ့သဘောလည်းဒီတိုင်းပဲ။တစ်ခုလုံးမှာရူပကာယတစ်ခုလုံးမှာသင်္ချာရှိတာမြင်အောင်ကြည့်ဖို့လုံရင်းဖြစ်တယ်နော်။အဲဒါကျန်းတဲ့မှုသင်္ချာရတဏှာကနေစပြီးကျန်းတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပြီးတော့မရခင်တော့အဲအပေါ်အန်တော့ဖြစ်ဖြစ်ရှာလေးနဲ့ပုတ်ကြည့်ကျန်းအဲ့ဒီနေရာကနေစပြီးကျန်းတဲ့ဘုံသင်္ချာအောင်ရှုတော့နော်စိတ်ကြောင့်ဖြစ်တဲ့ကျန်းတဲ့နဲ့ပထဝီဓာတ်ရဲ့အကူအညီကိုစတင်ယူကြည့်တာပဲနော်ကဲတွန်းတဲ့ဘောမာတဲ့ဘောကျန်းတဲ့ဘောဓာတ်ဘောဘယ်နှခုရသွားပါလဲ၃ခုသုံးသုံးခုရနေတဲ့သူတော်ကောင်းကဒီ၃ခုကိုထပ်ခါထပ်ခါရှုပြရရှုနိုင်လို့ရှိရင်တော့သောဏနဲ့မာရကိုရှုနေရင်မတ်တကလေးနေတဲ့သဘောတွေပေါ်လာတတ်တယ်။ခါခါတခါကျင်းပါများစွာရှုလို့မပေါ်ဖြစ်နေပြီ။ဘာလို့မလဲ။လက်ကလေးနဲ့ဘာမောဖြစ်ဖြစ်တဏှာဖြစ်ဖြစ်ဖိကြည့်လိုက်။လေးတော့အောင်ဖိကြည့်လိုက်လေးတဲ့သဘောထင်ရှားလာ။လေးမှုထင်ရှားရတဏှာကနေစပြီးတော့လေးတဲ့သဘောတစ်ခုလုံးရှုနိုင်တယ်။ဒီမလေးနဲ့ကြံလေးအသားလေးနည်းနည်းလောက်ဖိကြည့်လေးနေလိုက်နော်လေးမှုသင်္ချာရတဏှာကစရင်လေးတဲ့သဘောတစ်ခုလုံးမြင်အောင်ဖြည့်တွန်းတဲ့သဘောမာတဲ့သဘောကြံတဲ့သဘောလေးတဲ့သဘောသဘောတရား၄ခုရအဲ့ဒီ၄ခုရရင်ထောက်တဲ့သဘောတွဲရှုတယ်ဘာဖြစ်လို့ထောက်တာနောက်ထပ်သင်ပြရလဲဆိုတော့မာတဲ့သဘောနဲ့တွဲရှုမှသူကဒီထောက်ခံတဲ့သဘောကပိုပြီးသဘောပေါက်ဉာဏ်နဲ့ရိုးရိုးရှိရင်လည်းဒီမှာထောက်ခံတဲ့သဘောမတွေ့နိုင်ဘူးဒီလိုပြောနေတာတော့မဟုတ်ဘူးနော်သဘောပေါက်ဉာဏ်နာကူတာပြောလို့ရင်ဖြစ်တယ်ဒါကြောင့်ထောက်ထားတယ်ဆိုတာကဝါရောမှာဝိသံဗနလက္ခဏာကိုရှုတာပဲခொနကပြောနေတဲ့တွန်းနေတဲ့သဘောလေးကသမုဒိရဏအရတ္တပဲလုပ်ငန်းဝါရောတက်ရဲ့လုပ်ငန်းကိစ္စကိုခေါ်တယ်ဝိသံဗနလက္ခဏာဆိုတာကတော့ထောက်ခံထားတဲ့သဘောကိုယ်တော်တက်မဲ့အရာဝတ္ထုတွေဒီအဆောင်တွေဆိုရင်တော့ထောက်ကန်တဲ့ဝါရတ္တအလွန်အကောင်းတယ်။တရားတော်ကုလညင်ပြီးထိုင်နေတဲ့အချိန်ခါမှာထောက်ကန်ထားတဲ့ဝါရတ္တအကောင်းတယ်။အဲဒီဒီထောက်ထားတဲ့ဝါရတ္တစွမ်းအားမရှိရင်ဒီခန္ဓာအင်းကြီးလဲသွားလိမ့်မယ်။ဒါကြောင့်ထောက်တယ်ဆိုတာကညင်အောင်ထိန်းထားတာပဲ။အင်းကြီးပြုလို့မယ်ပြန်ရင်ကြားခေါ်တဲ့ဒုတိယဆုံးနဲ့အသားလေးထောက်ပြီးကန်ထားတယ်လို့ထောက်ထားတဲ့သဘောထောက်ကြဆိုတာဘာလို့ထားလဲလို့မင်းဒီအိမ်ကိုရှေ့ဆက်လက်ပြီးတော့လဲပြီးပြိုမသွားအောင်ထိန်းထားတဲ့သဘောလေးပဲနော်။ဒါကြောင့်ဒီခန္ဓာအိမ်ကြီးထိုင်ရင်ထိုင်တဲ့အတိုင်းရက်ရင်ရက်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းအိမ်ရင်လည်းအိမ်တဲ့အတိုင်းတည်တတ်အောင်ငြိမ်အောင်ထိန်းထားတဲ့စွမ်းအားလေးပဲ။အဲဒါကမာရနဲ့တွဲချင်တော့နည်းနည်းသဘောပေါက်မြန်တဲ့မာရနဲ့တွဲချင်လို့မှသဘောမပေါက်ဖြစ်နေသေးတယ်ဆိုရင်တော့သူပုဂ္ဂိုလ်ကမိမိခန္ဓာအိမ်ကိုနဲ့နဲ့လေးလှုပ်ကြည့်ပါမလဲအောင်ပြန်ပြန်ထိမ့်လိုက်တဲ့စွမ်းအားလေးသွားတွေ့နိုင်တယ်နော်ဘောင်းလိုက်တော့တောဏနဲ့ထောက်ထားကဝါရော့တမာရတဲ့ဘောကျန်တဲ့ဘောလေးတဲ့ဘောဒီဘောသုံးခုကဂရုပထဝီဓာတ်ဝါရော့တနဲ့ပထဝီဓာတ်သုံးခုရပြီနော် မာမှုသဘောထင်ရှားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာတခါတည်းသမာဓိကသိအားကောင်းလာရင်မခံရနိုင်အောင်မတတ်တယ်။အဲဒီခါမှာပြောတာလေးနဲ့ပြောင်းပြီးတော့ချိန်ပြရတယ်။ဒါကြောင့်ပြောတဲ့သဘောလေးကိုလည်းယောဂီတွေကိုသင်သင်ပေးနေရတယ်။ပြောတဲ့သဘောကိုဗေညာကဆက်ရှုမယ်၊ကြိတ်တဲ့နေရာကရှုမယ်နဲ့နေရာကကြီးတဲ့ခန်းလေးသာဖြစ်ပါတယ်နော်။တတ္တသင်ညာမကွာခင်သာဒီနေရာအနေနဲ့ဗဏ္ဍာကစရှိလို့သင်ပေးတာပဲဓာတ်ကိုသဘောပေါက်သွားပြီဆိုရင်နေရာဆိုတာနောက်ပိုင်းရှာလို့မတွေ့တော့ဘူးဓာတ်အစုပုံပဲတွေ့နေရမယ်နော်ဒါကြောင့်အောက်အတွင်းဒုက္ခန္တာလေးရှာလေးနဲ့ထိထားကြည့်ပြောနေပြောမှုသင်ရှားရာတဏှာကစရင်ပြောတဲ့သဘောလုံးမြင်အောင်ကြည့်ဒီပြောမှုကိုရှုတဲ့အပိုင်းမှာယောဂီဘက်ကလိမ္မာဖို့လို့လုပ်တယ်မိမိကပြောတဲ့သဘောနဲ့ရှာဖွေတဲ့ခန္ဓာကိုယ်လည်းတောင့်တင်းပြီးတော့ဒီလေတင်းပြီးထားမယ်ဆိုရင်တော့ပြောတဲ့သဘောလွယ်လွယ်နဲ့မတွေ့ကြဘူးခန္ဓာကိုယ်လည်းအသာလေးရှော့ချလိုက်စိတ်ကလေးလည်းဖြော့ချထားပြောတဲ့သဘောကိုခုနကပြောမှုသင်ချရအောင်အတွက်နှုတ်ခမ်းသားလေးကိုရှားလေးနဲ့ထိထားတဲ့နေရာကနေစပြီးတော့စိုက်ကြည့်ဒီကုလုံးပြောတယ်လို့ညာနဲ့ဖြတ်ပြီးဖြည်းဖြည်းကြည့်လိုက်ဒီကုလုံးခုံးပုံတော့မွန်ကျွတ်တဲ့ကန်ကြည့်တယ်လို့ပြောသွားအောင်ရှုပြီးတော့ဘာဖြစ်လို့ဒီလောက်တောင်ပြောအောင်ရှုနေရလဲလို့မေးတော့တကယ်မာလာတဲ့အချိန်ခါမှာမာနတဲ့ဘောကိုနိုင်အောင်ပြန်ပြီးထိနေတဲ့စွမ်းအားကဒီပြောတာမှပဲရှိတယ်။ပြောတာကိုပြောင်းဆက်လိုက်မှဒီမာတဲ့ဘောကပြည်သွားမယ်။အဲဒီဒီမာတဲ့ဘောကြီးကသိပြင်းထန်နေတဲ့အချိန်ခါမှာဒုံကံနေတဲ့ဝါယွတ်တ၊ထောက်ကံနေတဲ့ဝါယွတ်တတို့ကလည်းရမ်းညှက်ပြီးတော့ဝင်လာတတ်တယ်။အဲဒီလိုဝင်လာပြီဆိုရင်ယောဂီကဘာဖြစ်လာလဲ။ဇက်ကြီးတွေတောင့်တင်းပြီးတော့မခံမရနိုင်ဖြစ်လာတတ်တယ်။မကမ်းမြတ်နေဖြစ်ပြီဆိုလို့ရှိရင်သူယောဂီတော်ကောင်းကြီးရှေ့ဆက်ပြီးတရားနှလုံးသွင်းဖို့ရန်အတွက်သူကကြောက်လာတယ်။ဒီဖိနှုန်းကစိတ်ပညာရှင်ပေါ့လေနော်သူကတော့ psychology သမားလို့ပြောတယ်။စိတ်ပညာရှင်တို့ကဒီဌာနမှာလာပြီးတော့သူကတရားအထုတ်တော့ကမ္မထာလည်းသူကစုံဝင်သိနေတယ်လို့ပြောတယ်။ဆွေးနွေးကြည့်လိုက်တော့အာနာပါနမှာလည်းသူကလမ်းစာရှိပြီးတဲ့ပုဂ္ဂိုလ်ဖြစ်နေပါတယ်။ကဲအာနာပါနနဲ့ဓာတ်ပရင်းကြိုက်တယ်သူရွေးချယ်ခင်းလိုက်တော့ဓာတ်ကနေစပြီးတော့ပဲအထုတ်ကြည့်ခြင်းလေအာနာပါကနာကတော့သူအထုတ်ဖူးထားတဲ့အတွက်သူ့အတွက်ပြန်အထုတ်လိုက်ရင်သိမခက်ဘူးလို့သဘောပေါက်တယ်ဒါနဲ့ဓာတ်ကိုသင်ပေးကြည့်သင်ပေးလိုက်တဲ့အချိန်ကကျတော့နောက်ပိုင်းဓာတ်ဒီခုနကစုံလို့တမာတိထူထောင်ပြီးဆိုတော့ဘာဖြစ်လာလဲတင်းမာတဲ့သဘောနဲ့လေးလံတဲ့သဘောကသိပြီးအကောင်းလာတင်းမာတဲ့သဘောနဲ့လေးလံတဲ့သဘောတွေကတဖက်ကသိပြီးအားကောင်းလာတဲ့အချိန်ခါမှာပြော့တဲ့သဘောနဲ့ပော့တဲ့သဘောနှစ်ခုကိုပြောင်းပြီးအစိုက်ခင်းရတယ်။စိုက်ပြီးမဲ့လို့ကောင်းကောင်းမနိုင်ဖြစ်တယ်။မနိုင်ဖြစ်တာကဘာကြောင့်လဲလို့မေးရင်တော့ဗမာတိကသိပြီးဒီဒီစံချိန်မပြီးသေးတာကလည်းအကြောင်းတစ်ခုပါတယ်။နောက်အကြောင်းတစ်ခုကတော့တို့ရဲ့ psychology ပညာအရအတွေ့အခေါ်အချက်ကလေးတွေကဝင်နေတယ်။ဘယ်လိုဝင်လဲလို့မေးရင်တော့သိဉ္ဇဉ်ညာရှင်တို့ကသိအကြောင်းကိုသူတည်တနာပြုပြီးတော့ခုလိုလုံငန်းဝင်တစ်ခုအလုံးဝင်နေတဲ့အချိန်ခါမှာမာရတဲ့ဘောနဲ့လေးတဲ့ဘောတွေကတစ်ခုလုံးမှသိပြီးလွန်ခဲ့လာပြီဆိုရင်တော့ဒါ danger point ရောက်နေပြီအန္တရာယ်ရှိပြီအမှန်သားပဲအဲ့ဒီအမှန်သားပေါ်လာပြီဆိုရင်ရှေ့ဆက်ပြီးအလုံးမလုံးပါနဲ့ဒီလိုတို့ရဲ့ psychology ပညာမှာအသိပေးထားတယ်ဆိုတဲ့အစွဲလေးကသူ့မှာရှိပြီကိစ္စမရှိပါဘူးပြောရတဲ့ဘောရကနိုင်အောင်လာရှုပေးပါလို့ပြောပေးမယ်ဘယ်လိုမှချော့လို့မရဖြစ်နေတဖက်ကအစွဲကသိပြီးတော့မန်နေတယ်အဲ့ဒါနဲ့သူ့ကိုပုံစံပြောင်းပြီးတော့အာနာပါနပဲအရင်သင်ပေးရတယ်ဓာတ်ကိုတဝက်တစ်ချက်နဲ့ဖြတ်ထားနောက်ပိုင်းအာနာပါနပုံစံကျတဲ့အချိန်ကကျတော့မှဓာတ်ကိုတစ်ခါပြန်ပြီးတော့ပြောင်းသင်တော့သင်လို့ရသွားတယ်နော်ဒါကြောင့်ခုလည်းဒီတိုင်းပဲခန္ဓာကိုယ်မှာမာမှုတွေကသိအလွန်အကဲထင်ရှားလာပြီဆိုရင်ထိုယောဂီပုဂ္ဂိုလ်ကရှေ့တဆင့်တက်ပြီးတော့မလုပ်ရမလဲဒီမာတဲ့သဘောလေးကိုပြန်ပြီးတော့ထိန်းထားနိုင်တဲ့စွမ်းအားလေးတစ်ခုရှိတယ်ပြော့တဲ့သဘောလေးကိုကျွတ်တင်ပြီးတော့လေ့ကျင့်ထားရတယ်ပြောမှုလေးတစ်ခုလုံးထင်ရှားအောင်ကိုထပ်ခါထပ်ကလေ့ကျင့်ပေးရပြောတဲ့သဘောလေးကနည်းနည်းလေးနဲ့ရှုလို့ရပြီဆိုရင်ပြောတဲ့သဘောနဲ့လဟုပထဝီချင်းတူနေတဲ့ချောတဲ့သဘောတစ်ခုဆက်ရှုကြည့်ညာကပြောခဲ့တယ်လို့ပဲချောတယ်ဆိုတော့လည်းဘလောက်ပဲချောချောပေါ့နည်းနည်းတော့ကျန်တာပေါ့ဒါကြောင့်တချို့ယောဂီပုဂ္ဂိုလ်တွေကဘာမှလာလန်လျှောက်တယ်ပြောတာနဲ့ချောတာစိတ်နေနေလို့ပြားတစ်ဖက်ကမာရနဲ့ကျန်တာလေးတွေကနည်းနည်းတွတ်တွေနေသေးတယ်ဟာကိစ္စမရှိပါဘူးလေနည်းနည်းပါပါတော့ကိစ္စမရှိပါဘူးဆိုဒီလိုပဲအသာချော့ပြီးပြလိုက်ရတယ် ဘလောက်ပဲပြောတယ်ပြောပြောနည်းနည်းတော့မာရပဲဘလောက်ပဲချောတယ်ပြောပြောဉာဏ်ကထက်လာရင်နည်းနည်းလေးတော့ကျန်နေတယ်အလွန်သိမ်ဝဲလူညံ့နေတဲ့ဓာတ်ကြီးရှိတယ်နော်ဒါကြောင့်ချောတဲ့သဘောလေးကိုသင်္ချာအောင်တော့အရှုခိုင်းနေရတယ်ညာကပြောခဲ့တယ်လို့ပဲဘူရေသည်ရင်အထိဝင်ပြီးကျန်တဲ့သဘောတွေကဝင်လာရင်သူရောက်ပြီးပုဂ္ဂိုလ်ကရလာတတ်သူစစ်စစ်နဲ့အဲ့နဲ့ဖြစ်လို့ဖြစ်လာပြီဆိုရင်တမာရီကထူတော်လို့မရဖြစ်တဲ့ဆိုချင်းကမျိုးမှာဒီပြန်းတဲ့သဘောကိုထင်းပေးနေတယ်ဆိုတာကဒီချောတဲ့သဘောပဲရှိတယ်။ဒါကြောင့်ချောမှုထင်ရှားရန်တဏှာကစပြီးချောတဲ့သဘောတစ်ခုလုံးမြင်အောင်စက်ရတယ်။ဘယ်နေရာကစမလဲစိတ်တဲ့နေရာစတဲ့ဘာလဲ။ဘယ်နေရာမှာလွယ်လွယ်ကူကူမဖြစ်ဘူးဆိုရင်တော့အလွယ်ကူဆုံးနေရာလေးတစ်ခုသတ်မှတ်ပေးရင်ပေါ့။ဘုရားကအောက်အတွဲနှုတ်ခမ်းသားလေးပဲပြောတဲ့နေရာပြောတဲ့နေရာကိုရှာလေးတရေရွှေရွှေဆုပြီးတော့အသာလေးပုတ်ကြည့်။ချောနေလိုက်နော်။အဲဒီလိုချောမှုထင်ရှားရာတဏှာကဆက်ပြီးတော့ချောတဲ့သဘောတစ်ခုလုံးမြင်အောင်ရှုကြည့်။တစ်ခုလုံးကိုစီလေးနဲ့တုပ်ပုတ်လိုက်တယ်လို့ချောတော့ပြီ။ရှင်းတတ်ပြီဆိုရင်တော့ဒီပေါ်တဲ့သဘောတစ်ခုပြောင်းရှုရမယ်။ပြောတဲ့သဘောချောတဲ့သဘောနှစ်ခုကိုထပ်ခါတက်ခါရှုရင်လည်းပေါ်နေတဲ့သဘောတစ်ခုပေါ်လာတတ်ပါလား။မတင်မချမ်းဖြစ်နေရင်တော့ထင်ရင်ပဲပြန်ပြီးရှုပေးရတယ်။လေးတဲ့ဘောကိုပြန်စိုက်လိုက်။ခန္ဓာအိမ်မှာလေးနေတော့လက်ညှိုးလေးတစ်ချောင်းလောက်ဒူးပေါ်တင်ပြီးတော့လက်ကလေးကိုဒူးပေါ်တင်ထား။လက်ညှိုးလေးတစ်ချောင်းလောက်အသာလေးမှတ်။ပေါ်တဲ့ဘောထင်ရှားလာလိုက်နော်။လေးနေတဲ့အချိန်ခါမှာပေါ်တဲ့ဘောကိုပြောင်းစိုက်လိုက်ရင်ချင်းပေါ်သွားတတ်တယ်။ပေါ်ဖို့ထင်ရှားလာတတ်တယ်နော်။ပေါင်းလိုက်တော့ဝန်ထဝီလဟုပထဝီသုံးခုရပြီပြောတဲ့သဘောချောတဲ့သဘောပေါ်တဲ့သဘောဂရုပထဝီကမာတဲ့သဘောကျန်းတဲ့သဘောလေးတဲ့သဘောပထဝီဓာတ်6မျိုးဝါယောဓာတ်က2မျိုးရပြီရပြီဆိုရင်ထိုပုဂ္ဂိုလ်ဒီစိတ်တည်းဗန္တတင်လဲလို့မေးတော့လွယ်တဲ့ပူတဲ့သဘောနဲ့လေးတဲ့သဘောဒီသောတာကြောင့်တင်ရဘုံမထင်ရှားရတဏှာဗဏ္ဍာကမဆိုရှုနိုင်ဘူးရတဘောဒီကုလုံးမြောင်းဆက်ပြီးကြည်ရဗဏ္ဍာမှာမမေရရတိတိကျကျမထင်ရှားရင်တော့ဘယ်ဘက်လက်ဝါဘုံမှာညာဘက်လက်ခုံနဲ့ထပ်ပြီးတင်ထားကြည့်ပူနေလိုက်အဲ့ဒီလိုဘုံမထင်ရှားရတဏှာကဆက်ပြီးတော့ဘူရတဘောဒီကုလုံးမြောင်းဆက်ဘူရတဘောကလွယ်တယ်ဒီကုလုံးပြန့်သွားပြီဆိုရင်အေးတဲ့ဘောပြောင်းပြီးဆက်ရဘာကြောင့်ဒီအေးဓာတ်ကိုရှုနေရပြန်လဲလို့မေးရင်လေတခါတည်းကယောဂီပုဂ္ဂိုလ်ကတရားထိုင်လာပြီဆိုလို့ရှိရင်တော့ရင်းရင်းထန်ထန်တကယ်အထုံရင်ပူတဲ့ဓာတ်တွေကသိအကောင်းလာတတ်တယ်အပူရင်လွန်ခဲ့လာလို့ရှိရင်ဒီအပူကိုငိမ့်တော့အောင်ငိမ့်နိုင်တဲ့သွားအားကအေးတဲ့သဘောမှာပဲရှိတယ်ဒါကြောင့်အေးတဲ့သဘောလေးကိုပြောင်းပြီးတော့စိုက်ပေးရတယ်ဘယ်နေရာကနေရှုမလဲလို့မေးရင်စိုက်တဲ့နေရာကရှုတယ်အေးမှုထင်ရှားရာဘယ်နေရာကမဆိုးစရှုလို့ရတယ်ဘယ်နေရာမှာမမေရရမထင်ရှားရင်တော့ဝင်လေနှာလေးရလေးမှာစိုက်ကြည့်ပါအေးတဲ့သဘောထင်ရှားနေလေအဲဒီလိုအေးမှုထင်ရှားရတဏှာကစပ်ပြီးအေးတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ဘူးတဲ့သဘောအေးတဲ့သဘောဒီသဘောနှစ်ခုကဒီဇောတပထဝီတဒီဇောတဝါယောတဓာတ်သုံးပါးရပြီဘာကြံနေသေးလဲအာဘောတပဲကြံအဘောဓကဲ့သဘောကသင်္ကိဒပိစုပဌာနာဆိုပြီးတော့အထက်ကရမြတ်မှာဖော်ပြထားပါတယ်ဝတ္တဝီတေဇောဝါယောခေါ်တဲ့ကလတ်တုဓာတ်သုံးပါးကိုသူကဆွဲပြီးစုပေးတဲ့စွမ်းအားလေးတစ်ခုဖြစ်တယ်ဒါကြောင့်ဒီဓာတ်သုံးပါးမထင်ရှားသေးရင်သို့မဟုတ်ဓာတ်သုံးပါးကိုမရှုတတ်သေးရင်သို့ပုဂ္ဂိုလ်ရဲ့တဏ္ဍမှာဒီအဘောဓလွယ်လွယ်နဲ့ပေါ်ဖို့မလွယ်တော့ဘူးလွယ်လွယ်နဲ့မပေါ်နိုင်ဘူးအဲဒါပထဝီတော်၎င်းဒီသောတလကောင်ဝါယောတလကောင်ဓာတ်နှစ်ပါးတလကောင်သုံးပါးတလကောင်သို့မဟုတ်တစ်ပါးတလကောင်ထင်ရှားမှဒီအဘောဓကတွဲရှိလို့ရတယ်။ဘာဖြစ်လို့လဲ?ကလတ်တူယုတ်ကလတ်တခုအတွင်းမှာတည်ရှိနေတဲ့ဉာဏ်တသုံးပါးကိုသူကဆွဲပြီးစုပင်းနေတဲ့သဘောဖြစ်တယ်။သူရဲ့သဘာဝလက္ခဏာကဒါဖြင့်ဘာလဲလို့မေးတော့ပက္ခရဏလက္ခဏာအာဘန္ဒနလက္ခဏာဆိုပြီးလက္ခဏာနှစ်မျိုးပြဘဂရဏလက္ခဏာကိုသဘာဝလက္ခဏာအဖြစ်ယူခဲ့မယ်ဆိုရင်အာပါဒနလက္ခဏာကိုတော့ လင်္ကိဟိတပိစုပဋ္ဌာနာဆိုပြီးပိစုပဋ္ဌာန်အဖြစ်နဲ့သုံးထားတယ်။အာမန္တလက္ခဏာအနည်းနဲ့ယူခဲ့မယ်ဆိုရင်တော့သူကညွှန်စည်းတဲ့သဘောလက္ခဏာနဲ့ဖွဲ့စည်းတဲ့သဘောလက္ခဏာလက္ခဏာနှစ်မျိုးရှိတယ်လို့လည်းပြောနိုင်တယ်နော်။ပြီးတော့ညွှန်စည်းနေတဲ့သဘောဖွဲ့စည်းတဲ့သဘောဒီသဘောကိုဘယ်လိုရှိမလဲလို့ပြောတော့ဖွဲ့စည်းတာကယောဂီတွေမှာသင်လွယ်မြင်လွယ်တယ်။ခொနည်းကပြောခဲ့တဲ့ပထဝီဓာတ်သဘောက6မျိုးဒီသောတကသဘောတရား2မျိုးဝါယောတမသဘောတရား6ဆက်တော့နာ2မျိုးပေါင်းလိုက်တော့မာပြန်လေးပြောချောပေါ့ပူအေး6တွန်းသဘော7ခုအဲ့ဒီ7ခုကိုတက္ကတကရှုလိုက်ရင်လည်းဖွဲ့စည်းတဲ့သဘောပေါ်လာလိမ့်မယ်လက်ကလေးဘယ်ဘက်လက်ကောက်ဟုတ်ကလေးကိုညာဘက်လက်နဲ့ဆုပ်ကြည့်အဲ့ဒီပုံစံလိုပဲတင်းကြပ်ပြီးတော့ကျိုးနဲ့စီးထားလို့ဖွဲ့စည်းတဲ့သဘောပေါ်လာတတ်တယ်မပေါ်ဘူးဆိုလို့ရှိရင်တော့နာနဲ့မာရဥသပိပိဆိုင်လက်ဒီပွင့်စည်းတဲ့သဘောပေါ်လာလိမ့်မယ်လူတယောက်ကဒီကုလုံးကိုတင်းတင်းကြပ်ကြပ်ဖက်ထားတဲ့ပုံစံမျိုးဒီကုလုံးကိုကျိုးနဲ့တင်းတင်းကြပ်ကြပ်ကလေးစီးထားတဲ့ပုံစံမျိုးလို့ဖွင့်စည်းတဲ့သဘောပေါ်လာလိမ့်မယ်ဖွင့်စည်းတဲ့သဘောပေါ်လာပြီလုံလောက်ပလားအာဘောတတ်မယ်မလုံလောက်သေးဘူးလို့ပဲပြောရမယ်ပုံစံဖြစ်နေလုံးလိုက်တဲ့ပြာကောင်းနေဖို့တော့လုံလောက်ပါမလုံလောက်သေးတဲ့ပုဂ္ဂိုလ်အတွက်မလုံလောက်ဘူးလို့ပြောရမလို့ဖြစ်နေတယ်။ဒါကြောင့်လဲတကယ်တကယ်ယောဂီပုဂ္ဂိုလ်ကခဏကပြောခဲ့တဲ့ဒီဖွဲ့စည်းတဲ့သဘောအဝင်ပါဖြစ်တဲ့ခဏကပထဝီအာဘောဒီဇောဝါယောဒီဓာတ်လေးပါးကိုလက်ပြီးအစည်းအဝေးတကျရှုလိုက်တဲ့အခါမှာဒီကုလုံးတင်းကျက်လာတယ်။တချို့တင်းကျက်လာတဲ့ပုံစံကအသက်ရှင်လို့မရဖြစ်ဖြစ်သွားတယ်အဲ့ဒါရှိလို့မောအောင်တင်းကြလာပြီဆိုရင်သူပုဂ္ဂိုလ်အတွက်သူကအန္တရာယ်တစ်ခုပေါ်လာတယ်။တမာရီမဖြစ်တော့ဒီကဒီဒီကလုံးမှာတင်းကြပြီအဲ့ဒါရှိလို့မောအဖြစ်နေတဲ့ပုံစံကိုကြောက်ပြီးထိမ့်ပင်နေတဲ့စံအားကယူရှိတဲ့ပက္ခရဏလက္ခဏာခေါ်တဲ့ယူရှိတဲ့အဘဒ္ဓမှာတာရှိယူရှိတဲ့ဘက်ကိုကြောက်ပြီးဆက်နေခံတဲ့ဒီဖွဲ့ရှိတဲ့ဘက်ကြီးသွားဒါပေမဲ့ယောဂီတို့ခဏများမှာတော့ဒီဖွဲ့ရှိပြီးအဲ့ဒါရှိလို့မရကျန်တော့တဲ့ယောဂီကအရင်ကအများကြီးသူတို့ကျတဲ့ယောဂီတူကြတဲ့သူကဖွဲ့စည်းတဲ့ဓာတ်ကဉာဏ်နည်းပဲတွေ့ပြီးတော့ယောဂီတဲ့သဘောသူကလွန်ကင်းတယ်။ခန္ဓာအိမ်ဆက်နေလို့ရှိရင်သူကဒီကုလုံးယေကုံကယေရီအောက်စည်းကြတယ်လို့ဒီကုလုံးစည်းနေတဲ့အတွက်သူကလန့်လန့်သွားလန့်လန့်သွားတဲ့အတွက်ဒီယောဂီကတော့ဖွဲ့စည်းတာကိုမနှဲ့ရအောင်ပြန်ပြီးတော့အရှုခိုင်းရတယ်။အရှုခိုင်းနေတဲ့သူကနည်းနည်းခံမကြည့်ရတာသူ့မှာမူလတက်ခံစေယောဂာလေးနဲ့နည်းနည်းရှိတယ်လို့ယူဆရတယ်။ဒုစုံဒုစုံတဲ့သူကကြောက်ရွံ့ရွံ့ဖြစ်နေတယ်။ယူစည်းတဲ့ဘောကသူမဆိုင်ရဘူး။ယူစည်းတဲ့ဘောကစိုက်ပြီးမဟုတ်ဘဲနဲ့ခန္ဓာအိမ်နဲ့ကိုညာလေးနဲ့စိုက်ပြီးကြည့်လိုက်တယ်ဒီယူစည်းတာကဟောနဲ့ဖြစ်နေ။စိတ်ပြီးလွန်ကဲနေ။အဲဒီလိုလွန်ကဲပြီဆိုရင်သူ့ပုဂ္ဂိုလ်ကတမာရီကနည်းနည်းပြတ်တယ်။ပြတ်တဲ့အခါကျတော့အပြန်အလှန်ထိန်ဖို့နိုင်တဲ့စွမ်းအားလေးရှိအောင်ဓာတ်တွေကိုစုံအောင်လိမ့်ကျင်ပေးရတာဖြစ်တယ်။ဒါကြောင့်လုံလောက်တဲ့ပြတော်ကောင်းတွေမှာလည်းယောစီသို့မဟုတ်ဖွဲ့စည်းတစ်ခုနဲ့လုံလောက်တာရှိခြင်းရှိတယ်။မလုံလောက်တဲ့ပုဂ္ဂိုလ်တွေအတွက်တော့နှစ်ခုလုံးရှုတာအောင်လိမ့်ကျင်ပြီးပေးရတယ်။ယောစီတဲ့ဘောဖွဲ့စည်းတဲ့ဘောအာဘောဓာတ်ပေါင်းလိုက်တော့ဓာတ်ဘယ်နှခုရှိတော့လဲ၁၂ခုစုံသွားပြီနော်။ဒါသဘောတရားဆက်နေကိုကြောင်းပြီးဆက်နေတဲ့ဒုစရဏမျိုးကိုယောဂီပြတော်ကောင်းကသွတ်တော်အောင်လေ့ကျင့်ပြရတယ်။သွတ်တယ်ဆိုတာကကျောင်းတဲ့ဘောကိုရှိလိုက်တဲ့ကောင်လုံးချက်ချင်းပြတ်တော်အောင်လေ့ကျင့်ရတယ်။ကျောင်းတဲ့ကောင်လုံးပြတ်ပြီဆိုတော့မာရပြောင်းဆက်။မာရတဲ့ဘောတကောင်လုံးပြတ်ပြီဆိုရင်ကျန်းတဲ့ဘောပြောင်းဆက်။ကျန်းတဲ့ဘောတကောင်လုံးပြတ်ရင်လေးတဲ့ဘောပြောင်းဆက်။လေးတဲ့ဘောတကောင်လုံးပြတ်ပြီဆိုတော့ကျင်ပြောတဲ့ဘော။ပြောတဲ့ဘောတကောင်လုံးပြတ်ရင်ချောတဲ့ဘော။ချောတဲ့ဘောတကောင်လုံးပြတ်ရင်ပေါ်တဲ့ဘော။ဘောတဲ့ဘောတကုလုံးပြန့်ပြီဆိုပူတဲ့ဘောပူတဲ့ဘောတကုလုံးပြန့်ရင်ရေးတဲ့ဘောရေးတဲ့ဘောတကုလုံးပြန့်ရင်ဖွဲ့စည်းတဲ့ဘောဖွဲ့စည်းတဲ့ဘောတကုလုံးပြန့်ရင်ညှို့စည်းတဲ့ဘောဆိုပြီးဒီဘောလေးတွေတစ်ခုပြီးတစ်ခုဆက်ဆက်ဆက်ဆက်ရှုရတယ်မာတုံးမာကြံလေးပြောချောပေါ့ထောက်တုံးမာကြံလေးထောက်ပြောချောပေါ့ပူအေးဖွင့်စီယူစီဆိုပြီးဒီအစီအစဉ်ပထမတော့လွယ်တာလေးဒီအစီအစဉ်တစ်ကနေတင်ပေးနေရတယ်။အဲဒီလိုအတိုင်းပြပေးလိုက်လို့ဒီယောဂီကတော့ကတော်တော်လေးလေးရှိတတ်ပြီးဆင်းရဲတော့သူပုဂ္ဂိုလ်ကိုဘုရားဟောဒေသနာတော့အတိုင်းပြန်ပြီးကြောင်းပေးရတယ်။ ဝါလုံးနဲ့ကြည်သွားတဲ့အချိန်ကမှကာယခဝေးရနေစပြီးတဖန်ပြန်ပြီးနင်းပြီးတဲ့ပုံစံအတိုင်းပေါ့နော်။ဘုရားဟောဒေသနာခြင်းအတိုင်းပြန်ပြောင်းပြီးသင်ပြရတယ်။ပထဝီဓာတ်ကမာကျန်လေးပြောချောပေါ့။အာဘောဓာတ်ကယူစီဖွဲ့စီ။ဒီဇောဓာတ်ကပူအေး။ဝါယောဓာတ်ကထောက်ကန်တုံကန်။မာကျန်လေးပြောချောပေါ့ယူစီဖွဲ့စီပူအေးထောက်တွန်းဆိုပြီးဒီသဘော၁၂ခုကိုအဲ့ဒီအစီအစဉ်အတိုင်းကျင်းပါများစွာတတ်တာတော်တော်ကလေးဖြစ်အောင်ရှုပြရတယ်။ဒီနေ့အတွင်းမှာကိုယ်ကဒီ12မျိုးလုံးကို2ခေါက်3ခေါက်လောက်ရအောင်လေ့ကျင့်ပြရတယ်။လေ့ကျင့်ကနေကတော်တော်အောင်မြင်လာပြီဆိုလို့ရှိရင်တော့ယောဂီတော်ကောင်းရဲ့တဏ္ဍာမပါရဖြစ်လာတတ်တယ်။ဒါတလုံးရှုပြီမဲ့လို့တတ်တဲ့ကအလုံးစုံလုံးဉာဏ်နဲ့မှတွေ့နေတတ်တယ်။ဒီလိုဆိုရင်တော့ဉာဏ်ဖြစ်လာပြီနော်။အဲဒီလိုဖြစ်လာတဲ့အပိုင်းကိုရောက်ပြီဆိုရင်တော့ဘာလုပ်ရမလဲ။ဘုန်းကအထက်ထက်ထဖွင့်နေတဲ့အတိုင်းပေါ့နော်တသမအိမံကမ္မထာဏဘာဝိတုကမေနအဋ္ဌကပြင်းနေတာတာဝရဟောကတိနပရိသန္တိနေနသကလံဘိအတနောရူပကာယအဟုစတဝါယောအိမံတမေကာယထထဘဝခရဘဝဝအယံပထဝီဓာတုယောအဘန္ဒနဘဝဝဒရဝဘဝဝအယံအဘောဓာတုယောပရိပါဇနဘဝဝဥဒ္ဒဘဝဝအယံတိသောဓာတုယောဝိသံဗနာဘာဝဝတမှုဓိရဏဘာဝဝအယံဝါယောဓာတုတိဧဝံတန်ခိတေနဓာတုယောပရိကိတဝါဘုနာဘုနံပထဝီဓာတုအဘောဓာတုတိဓာတုမတ္တတောနိဒ္ဒတတောနိဇီဝတောအောသိတပံမနတိဂတပံသစ္စာဝက္ခိတပံဒီလိုပြန်တာဘာပြောလဲခொနကပြောကြတဲ့အတိုင်းသင်္ကြန်တဲ့ဉာဏ်ပညာရှိနေတဲ့တိခပညာဝသူတော်ကောင်းတွေစိတ်ဉာဏ်အရတဏှာချင်းတက်ပြီးတော့မိမိရဲ့ရူပကာယတစ်ခုလုံးကိုသင်ဉာဏ်သင်ဉာဏ်တဲ့အချိန်ခါမှာဘယ်လိုသင်ဉာဏ်လဲလို့ပြီးတော့မနေ့ကပါဠိတော်ကဘာပြောလဲယထာတိတံယတပဏိဟိတံဒီနေ့တိုင်းခံရတဲ့ဒီနေ့တိုင်းခံရတဲ့ဆိုတာကဘာပြောရလဲအရိယဘုတ်၄ပါးလုံးကိုပြောတယ်ယရင်ယတဲ့အတိုင်းသင်ဉာဏ်ဆိုင်ရင်လည်းထိုင်တဲ့အတိုင်းသင်ဉာဏ်ရမယ်။သွားရင်လည်းသွားတဲ့အတိုင်းသင်ဉာဏ်ရမယ်။အိပ်ရင်လည်းအိပ်နေတဲ့အတိုင်းသင်ဉာဏ်ရမယ်။ဒါကြောင့်ဘုနကယောဂီတို့ကမင်းနေတယ်။သူများတွေကတချို့တချို့ပြောတယ်တရားကတက်တက်ဆိုင်ပြီးအထုံနေဖို့မလိုဘူး။သိနေဖို့ကလိုရင်းဖြစ်တယ်။သိနေလို့ရှိရင်ထိုင်နေဖို့မလိုဘူးလို့ဒီလိုပြောတယ်မှန်သလားတဲ့။ဟောသူကဒီမျိုးကိုပြီး။မှန်တဲ့လောက်တော့မှန်တယ်မနင်္ဂလာမှန်တယ်ဆိုတော့ဗာပြောရတယ်မထိုင်မဲနဲ့ဒီရုပ်ဒီနာနဲ့ဒီအကြောင်းဒီအကျိုးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုနိုင်တယ်ဆိုရင်တော့မှန်တယ်ပေါ့မထိုင်မဲနဲ့ဒီရုပ်ဒီနာလည်းမသိဘူးဒီအကြောင်းဒီအကျိုးလည်းမသိဘူးဒီအနိစ္စသဘောဒီဒုက္ခသဘောဒီအနတ္တသဘောလည်းမသိဘူးဒီပုဂ္ဂိုလ်အတွက်ထိုင်ဖို့မလိုဘူးဆိုပေမဲ့လို့အပေါ်ပဲဟုတ်တယ်မဟုတ်လားမထိုင်ဘဲနဲ့ဒီရုပ်ဒီနာကိုသိဖို့ရှိမယ်ဆိုရင်တော့ခိစ္စပြီးပါတယ်။ဆိုင်ဖို့မလိုဘူးပေါ့။ဟောဒီနေ့ကဟောခဲ့တဲ့အရှင်ဘာရှိယဒါရုစရိယမထေရုရှိပေါ့။ဒီတိဋ္ဌမတ္တဆိုတဲ့တရားဒေသနာတော်လေးကိုလက်ခုလက်တဏှာမှာဘုရားရှင်ဆောင်းကံကြွတဲ့ဟောကြားလိုက်လို့နာကြားရတာနဲ့ယဟန်တော်ဖြစ်သွားတယ်။အထုတလည်းသောပြီးတဏှာမှာဆင့်ကျင်တဲ့နေရာမှာတရားထိုင်နေတဲ့ပုံစံမဟုတ်ပါဘူး။အရှင်ဘာရှိယဒါရုစရိယမထေရုလို့ပေါ့။ဒီတိဋ္ဌာမတ္တအစရှိတဲ့ဒီတိဋ္ဌာတော်ကျမ်းနာလိုက်ရလို့ယုတ်တဲ့နာနေကိုစနစ်တကျအကြောင်းတရားနဲ့တကွတော့ဒီယုတ်နာနေကိုလက္ခဏာရင်းသုံးနာတရက်စီပြင်ပြီးသူနည်းနည်းဝိပဿနာရှုလို့အရတ္တကိုဆိုင်ဆိုင်နေဆိုရင်တော့ထိုင်နေဖို့မလိုပါဘူးမိမိကခုနကယုတ်နာဆိုတာဘာလဲမသိဘူးအကြောင်းအကျိုးဆိုတာဘာလဲမသိဘူးအနိစ္စဒုက္ခအနတ္တသဘောတွေဆိုတာကဘာတွေလဲမသိဘူးမသိတာတွေဒီကောင်ကြီးဖြန့်ကျက်ပြီးတော့ထိုင်နေဖို့မလိုပါဘူးဆိုရင်တော့မိမိအတွက်အန္တရာယ်တစ်ခုဖြစ်သွားနိုင်ပါတယ်နော်ဒါကြောင့်ဆိုင်မတရားရမယ်ဒီလိုပြောလို့ရင်တော့မဟုတ်ဘူးဒီဓကမတံကိုရှုတဲ့အပိုင်းမှာဘုရားရှင်ကယထာတိတံယထာပဏိဟိတံဒီနေ့တိုင်းထားနေတဲ့ရရင်ရတဲ့အတိုင်းထိုင်ရင်ထိုင်နေတဲ့အိအိတဲ့အတိုင်းသွားရင်သွားနေတဲ့အတိုင်းရှုနိုင်တယ်တခွင့်ပေးထားပါတယ်နော်ဝိပဿနာနဲ့သမထနဲ့မတူပါဘူးနော်ကဲဒါကြောင့်ဒီနေ့တိုင်းခြံမြေတိုင်းဖြစ်တဲ့ဒီခန္ဓာအိမ်ကြီးတဲ့ဖန်ဉာဏ်ဆိုင်ပြီးကြည့်လိုက်တော့သက္ကလံပြီးအတ္တနောရူပကာယရူပကာယတစ်ခုလုံးကိုဉာဏ်နဲ့ခြုံငုံပြီးကြည့်ရတယ်။တဏှာတဲ့မှာဒီဓာတ်ကိုတွေ့နေုံနဲ့ မလုံလောက်ဘူးဒါကြောင့်ချိန်ဆုံးကောင်းဆုံးထက်ခဲထက်ခဲအရှင်ခဲနေရခြင်းဖြစ်ဆုံးကြည့်ပြလိုက်တဲ့အခါကျတော့ဘာလို့ရမလဲယောဣမသမိထတဘောဝခရဘောဝအယံပထဝီဓာတုဣမသမိကာယေဤရူပကာယနဲ့ယောထတဘောဝအခြင်းခက်မှန်တဲ့သဘောဒီ၎င်းယောခရဘောဝအခြင်းကျန်တဲ့သဘောဒီ၎င်းအဋ္ဌိရှိအယံဤခက်မှန်တဲ့သဘောကျန်တဲ့သဘောဒီကပထဝီဓာတုပထဝီဓာတ်ဒီညကပြောခဲ့ပြီးပြီနော်ဗုဒ္ဓံဤအလုံးစုံတွင်ဝင်တဲ့အချိန်ခါမှာမာရသဘောကျမ်းတဲ့သဘောနှစ်ခုကိုပဲဗရဏထပ်ပြီးဖျားရှင်ဟောအတ္တကရာများကလည်းဒီနှစ်ခုကိုပဲဗရဏထပ်ပြီးဖွင့်ဆိုကြတယ်နော်ဘယ်တော့ပဲပြောတယ်ပြောပြောနည်းနည်းတော့မာရဘယ်တော့ပဲချောတယ်ပြောပြောနည်းနည်းတော့ကျန်တယ်ဒါကြောင့်နှစ်ခုပဲခေါ်လိုက်နော်ယောအဘန္ဒနာဘောဝန္တရောဘောဝအယံအဘောဓာတုယောအဘန္တနာဘောဝအကျင့်ဖွဲ့စည်းတဲ့သဘောတည်း၎င်းယောတရဝဘောဝအကျင့်ယိုရှိတဲ့သဘောတည်း၎င်းအဋ္ဌိရှိအယံဤဖွဲ့စည်းတဲ့သဘောယိုရှိတဲ့သဘောတည်းကအဘောဓာတုအဘောဓာတိဖွဲ့စည်းတဲ့ယိုရှိတဲ့ဖွဲ့စည်းတဲ့သဘောယိုရှိတဲ့သဘောဒါကအဘောဓာယောပရိပါစနဘောဝအုံနာဘောဝအယံတိသောဓာတုယောပရိပါစနဘောဝအကျဉ်းရစ်ကျစေတတ်တဲ့သဘောတည်း၎င်းယောအုံနာဘောဝအကျဉ်းပူတဲ့သဘောတည်း၎င်းအဋ္ဌိရှိအယံဤရစ်ကျစေတတ်တဲ့သဘောပူတဲ့သဘောတည်းကတိသောဓာတုတိသောဓာတိပရိပါစနရတ္တဆံလေးကြီးလေးထက်ပြီးတော့မေအပုဒ္ဒပေးလိုက်ရင်ဘာဖြစ်ပါလဲပြတ်သွားနော်တိသောဓာအပုဒ္ဒမှာဆရာဆရာရုပ်တွေကိုရင့်ကျက်စေတတ်တဲ့သွမ်းအားတွေရှိနေ။အဲဒီရင့်ကျက်စေတတ်တဲ့သွမ်းအားတွေပါလဲဆိုတော့ပူနေတဲ့သဘော။ပူတဲ့သဘောလို့ပြောလိုက်ရင်အဲဒီသဘောကတော့မရင့်ကျက်သေးဘူးလားလို့မြင်တော့ရင့်ကျက်သေးပါတယ်အတူတူပဲနော်။ဒါကြောင့်ဒီရင့်ကျက်စေတဲ့သွမ်းအားဆိုတာကတော့ဒီသွမ်းဓာတ်ရဲ့လုပ်ငန်းကိစ္စကိုပြောနေပြန်တာဖြစ်တယ်။သဘောကလက္ခဏာကလည်းစနှလုံးသွင်းနေဆိုရင်တော့ပူတဲ့သဘောအဲဒီသဘောနှစ်ခုနှလုံးသွင်းနေတယ်နော်။ရင်ကျက်စေတတ်တဲ့သွမ်းအားကတော့သူ့ရဲ့လုပ်ငန်းခွင်ကိစ္စဖြစ်တဲ့နှလုံးသွင်းမြင်လည်းသွင်းရတယ်။ဒါကြောင့်ဒီကနေ့မှာကတော့ပူတဲ့သဘောနဲ့ဣတဲ့သဘောနှစ်ခုကိုပဲသင်ပေးလိုက်။ဒါကြောင့်လဲပူလိုက်ရင်လွန်ကဲနေလို့ရှိရင်ဣတဲ့သဘောပြောင်းဆက်။အေးနေတာလွန်ကဲနေရင်ပူတဲ့သဘောပြောင်းဆက်ဓာတ်ပြသွားလိုက်နော်။ယောဝိသံဗနာဘောဝသမုဒိရဏဘောဝအယံအဘောဓာတုယောဝိသံဗနာဘောဝအတိ၆ခန်းနည်းတဲ့သဘောဒီလကောယောသမုဒိရဏဘောဝအကျဉ်းတုံးကန်းတဲ့သဘောတည်းလည်းကောအဋ္ဌိရှိအယံဤထောက်ကန်းတဲ့သဘောတုံးကန်းတဲ့သဘောတည်းကဝါယောဓာတုဝါယောဓာတိထောက်ကန်းနေတဲ့သဘောနဲ့တုံးကန်းနေတဲ့သဘောဒီနှစ်ခုကဝါယောဓာဣတိယောဤသောလျှင်တန်ခိတ်ဒိနာအကျဉ်းဤအဖြစ်ဓာတုယောဓာကြီး၄ပါးတို့ကိုပြည့်စုံတဝဉာဏ်ဖြင့်ပိုင်းခြားယူ၍ဝါသိသိ၏အကျဉ်းကြီးဖြင့်ဒီတလေးဘက်ကိုပထမသိကြည့်ရအောင်။သိပြီတော့မှဘာလို့ ਆ လဲ။ဘုနာဘုနာပထဝီဓာတုအဘောဓာတုတိပုနာပုနာအဖမအထထပထဝီဓာတုပထဝီဓာအဘောဓာတုအဘောဓာတိသောဓာတုတိသောဓာဝါယောဓာတုဝါယောဓာဣတိဤသောဓာတုမတ္တတောဓာတဘောအဖြင့်နေတတတောတတဝမဟုတ်သောအဖြင့်လည်းဇီဝတော့ဇီဝကောင်းမဟုတ်တော့အဖြစ်အောဇိတဗံဆင်းရဲအာဤမနတိကာတဗံနှလုံးတွင်အာဤသစ္စာဝတိတဗံအတိအတိတလုံးစီတလုံးစီငါပညာမျက်စိဖြင့်ဆင်းခြင်းသုံးသရှုပွား၍နေလျာဤဉာဏ်နဲ့ဆင်းခြင်းသူရှုမြတ်နှလုံးတွင်မြတ်ပထဝီဓာအာဘောဓာဒီဘောဓာဝါယောဓာပထဝီဓာတ်အာဘောဓာတ်သီဇောဓာတ်ဝါယောဓာတ်ဒီလိုနှလုံးသွင်းရမယ်။ဘယ်ခံပါလဲလို့မေးတော့မိမိရဲ့ရူပကာယတစ်ခုလုံးကိုချုံငုံပြီးတော့နှလုံးသွင်းနေတဲ့အခါမှာဒါပြောတာနော်။ဒါကြောင့်လုပ်ငန်းခွင်ကိုပေးချစနစ်ချက်လိုက်တော့ပထမတစ်လုံးစီခြေဆောင်ကောင်းဆုံးတွေ့အောင်ရှိပါတယ်။မင်းရမမဆိုပြီးဓာတ်တွေကိုတွေ့အောင်လေ့ကျင့်ရတယ်။လေ့ကျင့်ပြီးတဲ့အချိန်ခါမှာမိမိရဲ့ရူပကာယတစ်ခုလုံးကိုချုံငုံပြီးတော့တစ်ခါပြန်ကြည့်ရတယ်။ဆုံးကောင်းမကြည့်တဲ့အပိုင်းမှာကတော့တချို့ကခေါင်းကနေစပြီးချိုးခြင်းရတယ်။စွမ်းအပ်ခြင်းချိုးပါရတယ်ချိုးရှုရတယ်။သ တို့တော့တစ်ခွတ်တစ်ခွတ်ရောက်ပြီးများမှာအဲ့ဒီခေါင်းကနေစပြီးဖြိုးဆက်လိုက်ရင်ခေါင်းကြီးခဲပြီးတော့နေတာထိုင်ပြီးတဲ့အထိမပြောက်ဘူးအဲ့ဒါကြောင့်တချို့ယောဂီများကဂုဏ်တော်ကနေစပြီးတော့ဒီလိုလုံးအပေါ်နဲ့အောင်ပြပြီးငုံကြည့်ပါလို့ဒီလိုသင်ပြရခေါင်းတက်ကလည်းမကြည့်ပါနဲ့တို့ကိုသင်ပြရခေါင်းတက်သွားကြည့်လိုက်ရင်ခေါင်းကြီးခဲနေတယ်အဲ့ဒါကြည့်ဒီကကြီးတွေစိတ်မှစွမ်းအားဘလို့ရှိတယ်ဆိုနော်ထိုင်ပြီးကြည့်ရုံလေးကြည့်တာပဲဒီကောင်းကြီးတစ်ခုလုံးထိုင်ကြည့်လိုက်တဲ့ချက်ချင်းပြန်မှလာဂုံးကြီးတွေတစ်ခါတိုင်းခဲလာစိတ်ရဲ့စွမ်းအားပဲဒါကြောင့်ဒီစိတ်မှအနန္တတကောတွေရှိနေပါတယ်ဒီစွမ်းအားတွေကဘယ်ခါမှပေါ်လာတယ်လို့မြင်တော့ဒီစိတ်ကိုသရဝရိယသတိသမာဓိပညာလို့ခေါ်ဆိုအပ်တဲ့အင်္ဂလိပ်ငါးပါးဖြင့်ထိန်းချုပ်ပေးလိုက်တဲ့အခါဘုံငါးပါးလို့ခေါ်တဲ့သွန်အားငါးခုဖြင့်ထိ ंछ ုပ်ပေးလိုက်တဲ့အချင်းခါပေါက်ကြပေးလိုက်တဲ့အချင်းခါမှာဒီစိတ်မှာတကောအန္တရာယ်လေးဖြစ်လာတယ်။ဒါသာယုံကြည်ချက်ဒါလည်းရှိရတယ်။ဒီတလေးပဲကျင့်ကြံတဲ့ပတ်သက်ရင်လည်းထိ ंछ ုပ်မရှိယုံကြည်ဖို့လိုတယ်။ညောသွင်းစတဲ့ပုံစံနဲ့ဒီတက္ကမထမ်းဆိုသမာဓိကြောင်ပြီးနိဗ္ဗာန်သွင်းရင်ရတယ်ဆိုတာဟုတ်မှဟုတ်ပါမလား။ဒီတလေးပဲရှုလို့ရတယ်ဆိုတာဟုတ်မှဟုတ်ပါမလား။နာမည်ရတဲ့ဒီကောင်ကြီးနဲ့လုပ်ငန်းကိုဝင်လာလို့ရှိရင်တော့အောင်မြင်ဖို့ထိတိမိမိရှိဖို့ဆိုတာမလွယ်ဘူး။ဟောဘောဓိရာဇကုမာရအတုတ္တမှာဘုရားရှင်ကဘောဓိမင်းသားကိုမေးတဲ့မင်းကနဲ့မှဒီအချက်တစ်ခုပါပါတယ်နော်။ဘောဓိမင်းသားကသင်္ခိုင်းတဲ့အတ္တသင်္ခတ်တွေကိုကြွန့်ကျင်တဲ့ပုဂ္ဂိုလ်တဦးဖြစ်တော့သင်္ခိုင်းတဲ့လုပ်ငန်းခွင်ကိုသင်ခြင်းတဲ့တပည့်တို့ကဆရာအပေါ်နဲ့ယုံကြည်ချက်မရှိဘဲနဲ့လာပြီးသင်ခဲ့ရင်ဒီလုပ်ငန်းကိုအောင်မြင်မှာမလားမအောင်မြင်နိုင်ဘူးဒီတိုင်းဆရာဖြစ်တော်မူတဲ့ဘုရားရှင်အပေါ်နဲ့ယုံကြည်ဖို့တော့လိုနေတယ်ဘုရားရှင်ပေါ်ယုံကြည်ဖို့ဆိုတာကဘုရားရှင်ဟောကြားတဲ့တရားအပေါ်ယုံကြည်မှုဆိုတာနဲ့ပုံပြပြီးကပ်ပါလာတယ်ဘုရားကိုယုံမှဘုရားဟောနေတဲ့တရားအပေါ်မှာယုံကြည်ချက်ရှိတာဒီတလေးပါရှိလို့ချင်းရှိလို့ရမှရပါမလားဒါရင်ကိုတော့မပြင်းစမ်းနဲ့ရှိဖို့ဒီမိမိတို့ရဲ့တာဝန်တော်ဖြစ်တယ်ရှိလို့လို့ချင်းဒီလိုဖြစ်လာတယ်ဆိုတော့ဟုတ်မဟုတ်ပါမလားတော့မပြင်းစမ်းနဲ့ပြင်းစမ်းနေတာဟာမိမိတို့ဒီအချိန်ခါမှာလုပ်ငန်းခွင်မှာအန္တရာယ်တစ်ခုဖြစ်နေတယ်တလေးပါရှိမယ်လို့ဘုရားကဟောရင်တလေးပါသာရှိပါနော်ဆိုတော့ဒီကံလေးပြီးတော့မှထပ်ပြောမယ်ဒီတော့ဒီတက်ကိုရှိတဲ့အပိုင်းမှာယုံကြည်ပြတရားတရားရှိဖို့လိုတယ်ဝရိယရှိဖို့လိုတယ်ဓာတ်ကိုမသိသိအောင်ကြိုးစားမယ်ဓာတ်လေးပါအာယုံနဲ့ဘာဝနာစိတ်ကိုညှိုးဆော့တက်ပြီးပြီးနေအောင်လို့ကြိုးစားဖို့ရှိရတယ်မကြိုးစားဘူးစိတ်တွေကိုလှုပ်ခြင်းလို့လှုပ်ထားတယ်အမိခန္ဓာကတော့ဓာတ်ကိုရှုတယ်အောင်မြင်မှုရပါမလားမရဘူးကြိုးစားဖို့ဝရိယရှိဖို့လိုတယ်ဒီဝရိယကစိတ်ကိုထိန်းချုပ်ထားနိုင်တဲ့စွမ်းအားရှိတယ်ဓာတ်အပေါ်မှာစိတ်ကိုငါကပ်အောင်ကြိုးစားမယ်ဆိုတဲ့ဥတည်ရုပ်ဖြင့်တက်အောင်သာကြိုးစားကြည့်ဒီဝိရိယကဒီစိတ်ကိုဘယ်မှမပြည့်အောင်သူကလည်းထိန်းထားနေတဲ့ဆောင်အားရှိတယ်။မပြည့်အာယုံနဲ့ကပ်ပြီးပြီးနေတတ်တဲ့ဆောင်အားဓာလီဘာကိုရှုနေတဲ့အပိုင်းမှာဓာလီဘာအာယုံပေါ်၌စိတ်ဓာတ်တွေခိုင်ကန့်သွားအောင်ဒီတတိလေးကထိန်းချုပ်ပေးနေတဲ့ဆောင်အားရှိတယ်။ဘာဖြစ်လို့လဲ?သူကဒီအာယုံတွေကိုမမေ့ပျောက်ခြင်းသဘောနဲ့ရှိတယ်။အာယုံပေါ်မှာကပ်ပြီးပြီးနေတတ်တဲ့ဆောင်အားလည်းသူမှာဒါကြောင့်ဒီတတိကိုဥပ္ပထာဏတတိဥပ္ပထာဏတတိပထာဏဒီလိုသုံးထားတယ်။တတိသည်ဒုဒလေးပါရှိနေဒလေးပါအာယုံ၌ကပ်ပြီးတော့သူကတည်နေတတ်တဲ့စွမ်းအားသူ့မှာရှိနေတယ်။ရှိနေတဲ့အတွက်ကြောင့်ဒီတတိကိုလည်းအာကောင်းလာအောင်မွေးမြူပေးရတယ်။ဒီတတိကိုမွေးမြူတဲ့လုပ်ငန်းခွင်ကြီးပါလဲလို့မြင်တော့ဒုဒီဓကမထံပြင်ကျင်ကတော့ဓာတ်ကိုဓာတ်ကိုရှုရတာပေါ့။ဓာတ်ကိုရှုတဲ့အခါဓာတ်ကိုအဖမ်းမအထက်ထအမှတ်ရနေခြင်းပဋိယာနေခြင်းပထဝီဓာတ်အာဘောဓာတ်ဒီဂောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဒီဂောဓာတ်ဝါယောဓာတ်ဒီဓာတ်အပေါ်မှာအဖမ်းမထက်ထရှုနေရှုတယ်ဆိုတာကမြင်အောင်ကြည့်ဘာလို့မြင်အောင်ကြည့်တယ်လို့မင်းဉာဏ်စက်ခုနဲ့မြင်အောင်ကြည့်တယ်ဒါကတော့ပထဝီဓာတ်အာဘောဓာတ်ဒီဂောဓာတ်ဝါယောဓာတ်ညွတ်နေပါလေစိတ်ဓာတ်မိဖို့ကြောင့်ရောက်နေမယ်ဆိုရင်တော့ဒီဓာတ်ကမထံပေါ်နေပြီညီပါမလားမညီပါဘူးနော်ဓာတ်အပေါ်မှာခံရတဲ့တတိကပ်ပြီးဒီနေတဲ့တတိရှိနေဖို့လိုတယ်ဒီတတိကလည်းစိတ်အခင်ကိုတလေးပါအာယုံမှဘေးကိုချွန်ချမတော့အောင်ချွန်ချမတော့အောင်စိတ်ကိုထိ ंछ ုပ်ထားနိုင်တဲ့စွမ်းအားရှိနေတယ်ဒါဝရိယတတိသမာဓိ သမားကြီးကဓလေးဘအယုံဖြင့်မိမိကသတ်မှတ်ပြီးတော့သမားကြီးထူထောင်နေတဲ့အပိုင်းဖြစ်တယ်။ဓလေးဘအယုံဆိုတဲ့ဓလေးဘဆိုတဲ့တခုတည်းသောအယုံပေါ်၌စိတ်ကြက်ရောက်နေဖို့လိုတယ်။ဘယင်မအယုံနေလို့လက်ပြီးစဉ်းစားဝေဖန်နေတဲ့လုပ်ငန်းဝင်ပြီးဒီစဉ်းစားမှာသမားကြီးထူထောင်တဲ့အပိုင်းမှာအန္တရာယ်အကြီးကြီးဖြစ်တယ်။ဓလေးဘအယုံ၌သာစိတ်ကညှောဆော့ကပ်ပြီးကြက်ရောက်နေပါသည်။စွမ်းအားဖြင့်ဒီစိတ်မှာတကူစွမ်းအားဖြင့်သဘောလားပါဖြစ်တယ်။ဒါကဝရိယတတိသမာဓိပညာပညာကခုသတ္တမထံရှုနေတဲ့အပိုင်းမှာဓလေးဘကိုထွန်းဖောက်သိ။ဒီနေ့နေ့တစ်ခွင့်တက်သွားလိုက်လို့ရှိရင်တော့ရုပ်သိရင်ရုပ်ကိုထွန်းဖောက်သိတဲ့ပညာနာမ်ကိုသိရင်နာမ်ကိုထွန်းဖောက်သိတဲ့ပညာပရိစ္ဆေသမုပ္ပါဒ်ကိုသိရင်ပရိစ္ဆေသမုပ္ပါဒ်ကိုထွန်းဖောက်သိတဲ့ပညာပေါ့။ဒီနေ့တစ်ခွင့်တက်လိုက်တော့နောက်ဆုံးဒီရုပ်ဒီနာမ်တွေကဒုက္ခသစ္စာ၊စံကျုပ်သစ္စာ၊သမုပ္ပါဒ်သဘောတရားတွေကဒုမူရိယသစ္စာ။ဒီဒုက္ခသစ္စာတရား၊သမုဒ္ဒယသစ္စာတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဆံတစ်လက်စီတင်ပြီးဒီလိုမျိုးဝိပဿနာရှိလိုက်လို့ဝိပဿနာဉာဏ်လေးကရင့်ကျက်လာရင်ဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့ဉာဏ်တသစ္စာနဲ့မဂ္ဂသစ္စာပေါ်မယ်နော်။ဒီသစ္စာလေးပါးကိုထွန်းဖောက်ပြီးနေတာလေဒီပညာပဲနော်။ဒါကြောင့်ဒီခုဒီဘိုင်းကတော့ဓလေးပါးကိုရှုတယ်။ဓလေးပါးတို့ရဲ့သဘာဝလက္ခဏာနဲ့လုပ်ငန်းခွင်ကိုတဏှိတေကြသို့တွင်သိနေတဲ့အသိကိုပညာလို့ခေါ်တယ်။အဲ့ဒီပညာဒီဒီစိတ်အစဉ်ကိုဓလေးဘအာယုံကတည်းကဘေးချော်ကြမတော့အောင်ထိခြားနိုင်တဲ့အစွမ်းအားရှိတယ်။တဒါဝရိယသတိသမာဓိပညာဒီတရား၅ခုကလက်ညီတက်ညီနဲ့ကဒီစိတ်အစဉ်ကိုဓလေးဘအာယုံကတည်းကဘေးချော်ကြမတော့အောင်ထိခြားတာဒီစိတ်မှတကုတ်အနိမ့်နေပေါ်လာမယ်။ဒီကဒါဝရိယပရိသမားနဲ့ပညာခေါ်တဲ့စွမ်းအားနာလို့တာအားကောင်းလာပါသေး။ဒီသိက္ခာတကုအာနိသင်နဲ့ဖြစ်လာ။တကုအာနိသင်ဖြစ်လာပြီဆိုရင်တော့ဒီသိက္ခာတဖြည်းဖြည်းနဲ့သူကရင်ကျေးလာလိမ့်မယ်။ပြိမ့်မွေ့လာလိမ့်မယ်။ရင်ကျေးပြိမ့်မွေ့နေတဲ့စိတ်ကြီးဖြစ်ဖြစ်မလဲ။စိတ်တံဒန္တံဒုက္ခဝဟံရင်ကျက်သိမ်မွေ့နေတဲ့ဒီစိတ်ဒီချမ်းသာဒုက္ခအမျိုးမျိုးကိုရောက်ဆောင်ပြင်းမယ်လူချမ်းသာအလို့ရှိရင်ရနိုင်တယ်နတ်ချမ်းသာအလို့ရှိရင်ရနိုင်တယ်ယမချမ်းသာအလို့ရှိရင်ရနိုင်တယ်လူချမ်းသာနတ်ချမ်းသာယမချမ်းသာမလို့ခြင်းဘူးနိဗ္ဗာန်ချမ်းသာကြီးကိုသာလိုချင်ပါတယ်ဆိုရင်ဒီနိဗ္ဗာန်ချမ်းသာကြီးကိုရအောင်ရောက်ဆောင်ပြင်းနေတဲ့ဆန်းအားဘယ်မှာရှိလဲသိမှာပဲရှိတယ်။ဒါကြောင့်စိတ်ကိုတကုံးရှိအောင်ညှို့ရင်ပေးဖို့မကောင်းဘူးလား။သိကောင်းတယ်။တကယ်ကြီးလို့နော်။ဒါအတွက်လုံမရတာနဲ့သမီးအတွက်လုံမရတာနဲ့ဇနီးအတွက်လုံမရတာနဲ့အဲ့ဒီစိတ်ထားတွေကတကုံးအနိမ့်တဲ့ဖြစ်တဲ့စိတ်ထားမျိုးတွေဖြစ်နေမှာမဟုတ်ဘူး။ဖြစ်နေ။တကုံးအနိမ့်တဲ့ဖြစ်နေတဲ့စိတ်ဓာတ်တစ်ခုရရှိခြင်းနဲ့ဆိုရင်လုံမကွယ်တစ်ခုခင်ဗျားဟောထားတဲ့အတိုင်းစိတ်တွေကလို့ကိုလို့တယ်နော်။ဒါကြောင့်အခုဒီမှာကစိတ်ကိုရင်ကျေးအောင်ဆုံးမဖို့အတွက်တန်းကျင်နေတယ်။ရင်းနှကောင်ကိုရင်ကျေးအောင်ဆုံးမခြင်းနဲ့ဆိုရင်ရှေးဥစွာဒီငင်းကိုမိအောင်သိချမ်းချက်တွန်းနဲ့တုတ်ပြီးချီဖို့မိဖို့လိုနေတယ်။ဒီငင်းကိုဖမ်းလို့မမိသေးရင်ဒီငင်းကိုရင်ကျေးအောင်ဆုံးမဖို့ဆိုတာဘယ်လိုမှမဖြစ်ဘူး။ဘုရားဒီတိုင်းစိတ်ကိုရင်ကျေးအောင်ဆုံးမခြင်းတော့ရင်ကျေးအောင်ဆုံးမရမယ့်ဒီစိတ်ကိုပထမမိအောင်ဖမ်းနေရတယ်သတ္တမဓိပိုင်းပဲအဲဒီလိုမိအောင်ဖမ်းတဲ့အပိုင်းမှာဘုရားရှင်ကဥပမာလေးနဲ့ခေါ်ထားတယ်နော်ဒီတုတ်တံမှာဘယ်လိုခေါ်လဲဒီရသာပိဘိကဝေတကောဂောကတကောဝါဂောကတကံဒီဝါဒီဝါဘာဝိဝတိတဝါကတုံဘာဝတိပိလာတော်ဝိပိစိတဝါနိဒိနောအတ္တဒီဝမေဝခောဘိကဝေဘိက္ခုဤမမေဝကာယယထာတိတယတပဏိတိတံတတုသောပိစ္ဆဝဆတိအတ္တိအိမသမိန်ကာယေပထဝီဓာတုအာဘောဓာတုတေဇောဓာတုဝါယောဓာတုတိသိခဝေသံဃာဘေကိုရှုလေရှိကြကုန်သောပရိသတ်၄ပါးဖြစ်သားဖြစ်သမီးတို့ဒိယသံမီဖြစ်တင်ဖြစ်ရနိုင်ဆိုင်ဘွေရာလောကဥပမာတိကဒေခောကြွကျင်လိမ္မာသောဘောဂတကောဝန္ဒသယောက်ျားတိတော်၎င်းဘောဂတကံဒီဝဒီဝန္ဒသယောက်ျားဤတိတိတိတော်၎င်းဘာဝိနွားမကောဝတိတော်ကတပြတ်ကြီးရဲ့သတုမဟာပတိလမ်းမလေးပြပေါင်းဆောင်ရာအရ၌ဝိလာတော်အဖို့အစုအခင်ဝါ ဒဗုံစီဒဗုံစီဝိပဇိတဝအတတကျယောတချသတိဖွဲ့ကြဝေပံ၍မိမိတော်ထိုင်နေသည့်အတ္တဖြစ်လျာ၏။ဉာဏ်ကျင်လိမ္မာနေတဲ့နာတယောက်ျားသို့မဟုတ်နာတယောက်ျားဤတတိကနောမတကောင်ကိုတတ်ဖြတ်ပြီးတဲ့အချိန်အခါမှာနာမလေးပြားပေါင်းဆုံးတဲ့နေရာတစ်ခုဈေးတစ်ခုသွားပြီးတော့သန္တာရီ၊ဘူရီ၊အယိုရီအသေးရင်နှလုံးနဲ့တဘုံကြီးတဘုံကြီးပုံပြီးတော့ထိုင်ပြီးတော့ရောက်နေပြီဆိုကြသို့နော်အေဝမေဝခောပိကဝေဘိက္ခုဣမမေဝကာယံယထာတိတံယထာပဏိတိတံတတုသောပိစ္ဆဝခတိအတ္တိဣမသမိန်တယေပထဝီဓာတုအဘောဓာတုတိသောဓာတုဝါယောဓာတုတိဘိက္ခဝေသန္တာဘိက္ခုရှုလင်ရှိကြကုန်သောပရိသတ်၄ပါးစေတသေတမိတို့ဧဝမေဝခောဤဥပမအတုတလေဘိက္ခုယောဂိယဟန္တိယထာတိတံဒီမြဲတိုင်းသောယထာပဏိတိတံထာမြဲတိုင်းသောဣမမေဝကာယံဤရူပကာယကြီးကိုပင်လျေဣမသမိန်ကာယေဤရူပကာယ၌ပထဝီဓာတုပထဝီဓာတိအဘောဓာတုအဘောဓာတိဒီသောဓာတုဒီသောဓာတိဝါယောဓာတုဝါယောဓာတိအတ္တိရှိဤတိဤသောဓာတုသောဓာတဘောအစုအပေါင်းအဖြင့်ပိစ္ဆဝဆတိအတိအတိတလုံးစီတလုံးစီဉာဏ်ပညာဆက်ဆိုဖြင့်စစ်စစ်ငုံကိုကြည့်ရှုဆင်ခြင်တောင့်တရှိပါရဲ့နေလေ၏ဒီတော့ဥပမာလေးနဲ့ဘုရားကတတ်ပြီးတော့ဓာတ်ရှုဖို့ကိုဟောတာနော်ဒီတော့ဒီဥပမာနဲ့တတ်ပြီးတော့ဒီဓာတ်ရှုဖို့ကိုဘုရားရှင်ကဘာဥတည်ချက်ဘာလျော်ချက်ဖြင့်ဟောနေရတယ်ဒီဘက်ကိုအထက်ကရာဆရာတော်ကအရှင်းထားပါနော်ရှင်းထားတဲ့ဆရာကဘာဆိုလို့လဲသင်္ဟုတ်တံဟောတိဘာဆိုလို့လဲယန္တံဂောကန္တကတ္တကဝိဘောဓိတ္တသဗ္ဗိအာကန္တနအဟာရန္တသဗ္ဗိအဟာရိတဝတ္တဗန္တိတဝထပင်တ္တသဗ္ဗိဝတ္တန္တသဗ္ဗိဝတိတမတံပတ္တန္တသဗ္ဗိတဝဒေဝကာဝိတိသင်္ကနအန္တရဒါယတိယာဝနံပဒာလိတဝပိလသောနဝိပဇတိဉာဏ်ကျင်လိမ္မာနေတဲ့နတ်ယောက်ျားတအုသောမနတ်ယောက်ျားရဲ့တတိကနောမတကောင်ကိုရှေ့ဥစွာသူကပြင်းပြင်းတုတ်တင်နေတဲ့အစာရီပါရီပြည့်နေရနော်အဲဒီလိုအစာကျွေးနေတဲ့အချိန်ခါမှလည်းဒီနွားဆိုတဲ့အမှတ်တညာသူ့ရဲ့စိတ်ထဲမှာရှိနေသေးတယ်သဘောဆိုတဲ့ဥဒိပြည့်ဖြင့်သုတ်တန်တင်းငင်းကိုခေါ်ဆောင်သွားပြီခေါ်ဆောင်သွားတဲ့အချိန်ခါမှလည်းနွားဆိုတဲ့အမှတ်တညာသူ့တဏ္ဍာမှာရှိနေသေးတယ်တမ်းတဲ့နေရာရောက်လို့ဒါမဲ့ခြေတိုင်းမှာဒီနွားကိုဖမ်းပြီးတော့ခြေထားလိုက်ပြီခြေထားတဲ့အချိန်ခါမှာလည်းနွားဆိုတဲ့အမှတ်တညာရှိနေသေးတယ်ဘတ်လိုက်ပြီနောက်ဆုံးဘတ်နေတဲ့အချိန်ခါမှာလည်းနွားဆိုတဲ့အမှတ်တညာရှိနေသေးတယ်တက်ပြီးတော့နွားအသေးကောင်ကြီးအတိုင်းတွေ့ပြီတုံးတုံးလဲနေပြီအဲဒီတော့နွားလေးကြီးကိုတွေ့နေတဲ့အချိန်ခါမှာလည်းနွားဆိုတဲ့အမှတ်တညာရှိနေသေးတယ်ဒါပေမဲ့လို့ကျွမ်းကျင်တဲ့အတွက်နွားကိုဖြစ်လိုက်တယ်သံသာတဘုံအယိုးတဘုံအယေတုအေးပါးဒီတဘုံဘူရေသဲဒီတဘုံကြီးတဘုံကြီးပုံပြီးတော့နမ၄ပြားပေါင်းစုံတဲ့နေရာမှာသွားပြီးတော့ရောင်းပြီဆိုကြတယ်နော်အဲဒီလိုတဘုံကြီးတဘုံကြီးပုံပြီးထိုင်ပြီးရောင်းလိုက်တဲ့အချိန်ခါမှာဒီနန္ဒယောက်ျားရဲ့နန္ဒမှာနွားဆိုတဲ့အမှတ်တညာရှိသေးလားမရှိနော်ဝိမဇ္ဇိတဝါနိဗ္ဗိနတပါဏာကဝိတိတင်္ကြအန္တရဒါယတိမန္တတင်္ကြဘောဓတိအနာတဘောအယုဒဘောအယုဒိဧဘာတိတဘောဥရေသေနိတဘောတဘောတိတဘောတိပုံပြီးတော့ထိုင်ရောက်နေတဲ့ဒီနတ်ယောက်ျားရဲ့မန္တမှာနွားဆိုတဲ့အမှတ်တညာရောက်သွားတယ်နွားသားဆိုတဲ့အမှတ်တညာပေါ်လာတယ်မန္တတင်္ကြဘောဓတိနွားသားဆိုတဲ့အမှတ်တညာပေါ်လာတယ်နတအယောဟောတိအဟံကဝေဝတိတောမိအိမေကဝေဟရံတိတိအတ္တထောနောတယောက်ျားရဲ့တဏ္ဍနဲ့ဟံကတိကဝေနောမကဝေတိတောမိရောင်းရနေဤဤမေဤပုဂ္ဂိုလ်တို့တိကကဝေနောမကဟရံတိဝဉ္ဇေနေသလေကုန်ဤတိဤတော်သောစိတ်အကြံစီတိနာဟောတိမဖြစ်ပေဒီပုဂ္ဂိုလ်ဒီငါထာမှာလာပြီးတော့နွားဝယ်နေတယ်ငါကလည်းနွားရောက်နေတယ်ဆိုတဲ့စိတ်အကြံမဖြစ်တော့ဘယ်လိုလားဖြစ်တယ်လဲအတံကောတအဟံမန္တဝိတိနာမိဣမေမန္တဟရံတိစေဝါဟောတိအတံကောတကယ်ရှိခြင်းအပြင်တော်မူကအတ္တထောနောတယောက်ျားရဲ့တန်တန်ဆိုင်ဟံဃာတိမန္တအတ္တကို ဝိညာဉ်နာမိရောင်းရနေဤဒီမေဤသူတို့ဒီကမန္တန်နွားတော်ကိုခရန္တိဝေယျရေကြလေကိုဤခရန္တိစေဝဝေယျရေကြကိုဒီတန်ဒီဤဒီအေဟောဤတော်တော့စိတ်အကြံအစီဒီတန်လင်းဟောဒီဖြစ်ပေါ်ရနေလေဤငါဟာနွားတော်ရောက်နေတာပဲဒီဝေနေတဲ့ပုဂ္ဂိုလ်ကြီးကလည်းငါထံကနေနွားတော်ဝေယျနေတာပဲဖြစ်တယ်ဒီလိုစိတ်ညှို့တာလေဖြစ်နေတယ်နော်မိဝမိဝဣမတပိဘိကုဏ္ဏပုဗ္ဗေဘာလာပုဒုသနကာလေဘိဥဒတပိပပိသိတတပိတဝတိဝတတ္တောတိဝပုဂ္ဂလောတိဝမေညာနအန္တရတယတိယဝဣမမိဝကာယံယထတိတယထပဏိဟိတံခဏဝိနိဘောဇံကန္တဝဓာတုသောနပိသဝခတိအဲ့ဒီပုံစံအတိုင်းပဲယောက်ျားလူဖြစ်ခြင်းနဲ့ဖြစ်ပါစေယဟန်ဖြစ်ခြင်းနဲ့ဖြစ်ပါစေပုဂ္ဂိုလ်တ attva ဒီကံသူကဒီခန္ဓာအင်းရဲ့ဉာဏ်အတွင်းမှာကနဝိနေဘောကံကတ္တဝါရုပ်သုံးရုပ်ခဲရင်းကိုတလုံးစီတလုံးစီညာနဲ့ဖြုတ်ခွဲဖြစ်စည်းပြီးတော့ဘရမတ်တို့ညာအမြင်ဆိုင်အောင်ဒီနေ့တိုင်းခံရတိုင်းဖြစ်တဲ့ဒီခန္ဓာအိမ်အတွက်မှတလေးဘောကိုမရှိတတ်သေးဘူးနော်ရုပ်သုံးရုပ်ခဲရင်းပြုနေဆိုတော့ကနဝိနေဘောကံတိတန္တတိသမုခာကိစ္စကနနာဝိနေဘောကံနာဝိနေကနံတန္တတိကနသမုခာကနကိစ္စကနခေါ်တဲ့ယုံတုံယုတ်ခဲရင်ကိုဖြုတ်ခွဲဖြည့်စီးပြီးတလုံးစီတလုံးစီညာနဲ့ခွဲကြံစိတ်ကြပြီးရှုဘသုံးပါတဲ့လုပ်ငန်းကိုပြောတာအဲ့ဒီအခြင်းကဘယ်ရောက်မှရောက်မလဲဆိုရင်တော့ပြီးတော့မှထပ်ပြောမယ်နော်ဒီနေရာမှာဥပမာလေးရဲ့လုံရင်တော့ပေါ်ရုံတော့ပြောကြရအောင်ဒီတော့ယုံတုံယုတ်ခဲရင်ကိုတလုံးစီတလုံးစီညာနဲ့ဖြုတ်ခွဲဖြည့်စီးပြီးတော့မှဘရမတ်ကိုညာအမြင်ဆိုင်အောင်ရှုရမယ်တလတ်ကိုမြင်ရမယ်တလတ်တစ်ခုတစ်ခုမှတလေးပဲရှုထင်ရမယ်ဒီလိုဆိုလိုပါနော်အရိယခံကြတော့မှယောက်ျားမိမပုဂ္ဂိုလ်တတ္တဝါရှိတယ်ဆိုတဲ့ဒီအမှတ်တင်ညာကွာသွားလိမ့်မယ်။နွားဆိုတဲ့အမှတ်တင်ညာကွာပြီးနွားလားဆိုတဲ့အမှတ်တင်ညာပေါ်လာသလိုယောက်ျားမိမပုဂ္ဂိုလ်တတ္တဝါဆိုတဲ့အမှတ်တင်ညာတွေကွာပြီးတော့ deliver အစုအပုံပဲရှိတယ်ဆိုတဲ့ဒီအမှတ်တင်ညာပေါ်လာလိမ့်မယ်။အဲ့ဒီလိုပေါ်လာပြီးအတိရှုပွားသုံးသပ်ပါလို့ဘုရားရှင်ကညွှန်ကြားတယ်နော်။အဲ့ဒီညွှန်ကြားခြင်းနဲ့ပတ်သက်ပြီးတော့အတန်ကလာဆရာတော်ကရှိတဲ့ပြီးတော့ဘာဖွင့်ထားလဲ